တရားအာယုံပြုနာယူကြတာပေါ့ယနေ့သာသနာတော်နှစ်2562ကောဇာတက္ကရာ1380ပြည့်နှစ်ဒုတိယဝါဆိုလပြည့်ကျော်9ရက်ခရစ်နှစ်2018ခုနှစ်ဩဂုတ်လ5ရက်တနင်္ဂနွေနေ့ညချမ်းအချိန်ရန်ကုန်တိုင်းဒေသကြီးဗဟန်းမြို့နယ်ရေတားရှိရက်ွက်နန်းနော်လမဟာဝိသုဒ္ဓါယောပါဠိတက္ကသိုလ်ရွှေကျင်တိုက်သည့်တိပိဋကရောဆရာတော်ဘုရားကြီးသတင်း300ဖြစ်တဲ့ကျောင်းတိုက်ကြီးအတွင်မှာစက်ပါဠိထာဂရာများမှာလာတဲ့950စက်တော်များကိုဗုဒ္ဓဟောကြား950စက်တော်များအမိဖြင့်တရားတော်များဟောကြားมาဖြစ်ပါတယ်ဤကဲ့သို့ဗုဒ္ဓဟောကြား950စက်တော်များတရားတော်ကိုဟောကြားပူဇော်နိုင်ရန်အတွက်တန်ညာဆက်ဆက်တွင်ဆွေမျိုးတော်ဆက်ခဲ့ဖူးသောမိဘဘိုးဘွားဆွေမျိုးများနှင့်ဖခင်ကြီးဥတင်စွာရည်စွ၍ဒေါ်လာခင်သာသမီမြေမိသားစုတို့ကဓမ္မဒါနပြုကြပါတယ်တက္ကဥချစ်ဆံမောင်ကလည်းရဲကူရီတာဝန်ယူကုသိုလ်ယူသလိုမြမပြည်၌တာမကကဘာရရက်ကပါ나ယူပူဇော်နိုင်ရန်အတွက်ဓမ္မဒေါင်းတော့အင်တာနက်စာမျက်နှာမိသားစုကလည်းကုသိုလ်ယူကြပါတယ်ဘုန်းကြီးများဒီနေ့ပူဇော်မှာကတော့ဖြင့်အပိုင်5ဇတ်တော်အမှတ်9မကဒေဝဇတ်ကစပူဇော်မှာဖြစ်ပါတယ်ဥစွာပထမမြတ်စွာဘုရားရှင်ရဲ့သတ်ပညာတော်အစွမ်းသုံးပါအာယုံပြုပြီးတော့ရှိခိုးมาဖြစ်ပါတယ်ဒီယံမှန်ကမကြံရအောင်လုံးဝစုံလင်းအကုန်မြင်သတ်ပညာတော်အစွမ်းတည်တိတိတရားများအပြား၌ဟောထားစပွဲဤသွဲသွဲကိုခြေလှယ်စုံလင်းအကုန်မြင်သဗ္ဗဉ္ဉံတော်အစွမ်းတည်ကြွထိုက်ကြပြီးများဝေနေဤအိန္ဒြေအလိုက်သူအချိုက်ကို၌ချွတ်စုံလင်းအကုန်မြင်သဗ္ဗဉ္ဉံတော်အစွမ်းတည်သဗ္ဗဉ္ဉံတော်စွမ်းသုံးဖို့နှင့်ခုံတော်အနန္တပြည့်စုံလာသည့်သဗ္ဗညုတညာနသခင်ဘုရားရှင်ကိုအစဉ်မြန်တို့ဦးနှိမ်ချိုးရှိကိုပါ၏ဘုရားအလုံးမဲမေတ္တာစိတ်ထားမေတ္တာပွားပါမယ်စိတ်ထဲမှာမေတ္တာအာယုံလေးယူပြီးတော့မေတ္တာစိတ်ကိုလည်းမွေးပြီးတော့မှဖြစ်နိုင်ရင်တော့မျက်လွာလေးချပြီးတော့ရစီလေးမဲပြီးတော့မှပွားရင်ပို့ပြီးတော့တမာတိအာယုံဖြစ်ပါတယ်တရားဟောသူနာကြားသူရှင်လူတတ္တဝါတွေသက်ရှိကြမ်းမာဘေးရန်ကွာချမ်းသာကြပါစေမကောင်းမပြုကောင်းနာပြုခူရောနောင်ပါချမ်းသာစေကိုယ်စိတ်ရှင်လန်းဘေးမတန်အေးချမ်းကြပါစေမြမနိုင်ငံအတွင်ရှိရှိသမျှအနန္တတတ္တဝါတွေသက်ရှိကြမ်းမာဘေးရန်ကွာချမ်းသာကြပါစေမကောင်းမပြုကောင်းနာပြုခူရောနောင်ပါချမ်းသာစေကိုယ်စိတ်ရှင်လန်းဘေးမတန်အေးချမ်းကြပါစေ။ကဘာအယက်ယက်ရှိရှိသမျှအနန္တတတ္တဝါတွေစัจ java လအနန္တရှိရှိသမျှအနန္တတတ္တဝါတွေသက်ရှိကြမ်းမာဘေးရန်ကွာချမ်းသာကြပါစေ။မကောင်းမပြုကောင်းနာပြုခုရောနောင်ပါချမ်းသာစေကိုယ်စိတ်ရှင်လန်းဘေးမတန်အေးချမ်းကြပါစေမိုးလီမှန်ညာဧကံပွားလျက်စဗာဆံရီအထွေထွေနှင့်ရွှေငွေရတနာပေါ်များကားဖြင့်ကဘာသူများကဘာသာတွင်ချမ်းသာစေအေးရီဆိုပြန်ပါတည်း Do ye mida shin awa daya e chan vazi do. Do ye mida shin awa gaba anna bianzi do. Yeni makati wasa buso ma pshepare. Izado ga jabu nawa shire sato dakule pshepare. Nyaswa pyaye. สัตว์ดอรีเสียๆลงก็တော့ဖြင့်ดอรีมาอุโบสถ์ตะเรียนดีละสอดดีบีဆိုတော့ရှင်ဘုန်းကြီးတို့เนเป็ดอนีเนี่ยပြောရလို့ရှင်ชาวดอรีท่านดีละสอดดีบีบีဆိုတာเนี่ยเสียជីပဲตั้วပြီးတော့สาแลผัดแต่อตันแลอ้อษาชื่อတဲ့ดกายีတွေก็หนีပြီးတော့มา ဒီဇတ်တော်ကြီးတွေပေါ့เนาะဒီဇတ်တော်ကြီးတွေကိုတယောက်ကဖတ်ပြဒီခါမှာဥပုသ်တဲ့ဒကာဒကာမတွေကနေပြီးတော့တကယ်ကိုဆရာတော်ကြီးတစ်ပါးတရားဟောသည့်အလားနှလုံးသွင်းပြီးတော့မှအဲ့ဒီမှာနာယူကြတယ်ဒါကြောင့်မလို့ဇတ်တော်တွေဟာကိုယ်တိုင်မဖတ်ရတော့လဲပဲရှိရှိကဒကာဒကာမတွေဟာဇတ်တော်ကိုအများအပြားသိနေကြပါတယ်အခုခေတ်တော့ဖြင့်အဲ့ဒီလို ဖះเจ้าကနေသွားပြီးတော့ဒီလိုဥပုသ်ဆောက်တည်တာကရှားသွားကြဒါကြောင့်မလို့ဇတ်တော်တွေဟာအများစုမသိကြတော့ဘူးအခုဟောမဲ့မဂဓေဝဇတ်ကတော့အတိမြားပါတယ်မြတ်စွာဘုရားတာဝတိဇေတဝန်เจ้ามาသတင်းသုံးနေတဲ့အချိန်တန်ဃာတော်တွေဟာမြတ်စွာဘုရားကိုချီးမွမ်းနေကြပါတယ် အဲ့ဒါမြတ်စွာဘုရားကတိလို့ကြွားသွားပြီးတော့ချက်သားတို့ဘာစကားတွေပြောနေကြလဲ။မာမာတပြည့်တို့တခြားစကားမပြောပါဗျာ။တရားစကားပါ။တို့တရားစကားကလည်းတခြားမဟုတ်ပါဘူးဗျာ။ဘုရားရှင်ကိုရောမြတ်ကြီးရဲ့တောထွက်တဲ့ဂုံကျေးဇူးတွေကိုချီးမွမ်းနေကြတာပါဗျာလို့လျှောက်တော့မြတ်စွာဘုရားအေးငါဘုရားဟာအခုလို့နောက်ဆုံးဘဝမှာသာတောထွက်ခဲ့တာမဟုတ်ဘူးကွယ်။ဟိုးတန်တရာဘဝ ကျင်လေစဉ်ကာလပါရမီဖြည့်စဉ်ကာလမှာခရေကတောထွက်ခဲ့တာတောထွက်ခဲ့တာဆိုတာတော့မှနော်ဆံမင်းဖြူလေးတချောင်းမြင်တာနဲ့ကိုငါဖះလောက်ဟာတောထွက်ခဲ့တာလို့မိန်ကြားတဲ့ခါတန်ဃာတော်ကြီးကရှောက်ထားတောင်းမှန်တဲ့အတွက်ဟောဒီမဂ္ဂဒေဝဆာဆိုတာဖြစ်လာတယ်အဲ့ဒီမှာဝိတီဟရတ္တိုင်မိတိလာပြီတဲ့အဲ့ဒီမှာမဂ္ဂဒေဝမင်းအုပ်ချုပ်တဲ့အချိန်ပေါ့ အဲ့ဒီမဂ္ဂဒေဝမင်းဟာမင်းကျင်တရားဆယ်ပါးနဲ့အညီတိုင်းသူပြည်သားတွေအပေါ်မှာရင်ဝဲသားကဲ့သို့ဆောင်းလျှောက်တရားအနဲ့အညီမင်းပြုတဲ့ဓမ္မရာစာဆိုရမှာပေါ့အဲ့ဒီတုန်းကအသက်တန်းကအင်မတန်ရှည်တဲ့ကာလဒီမဂ္ဂဒေဝမင်းဟာငယ်ရွယ်စဉ်ကလေးဘဝနဲ့ကနှစ်ပေါင်း၈၀၀၄တောင်အရွယ်ရောက်ပြီးတော့မှအင်ရှိမင်းသားအဖြစ်နဲ့ကနှစ်ပေါင်း၈၀၀၄တောင် အဲ့ဒီကနေပြီးတော့မှရှင်ဘရင်ဘဝရောက်လာတာကလည်းပဲအခုဆိုနေပေါင်း၈၀၀၄တောင်လောက်ရောက်လာပြီ။ပေါင်းကြည့်လိုက်တော့နှစ်သိန်း၅၀၀၄တောင်လောက်ရှိလာပြီ။အဲ့ဒီခါကာလမှာမဂ္ဂဒေဝမင်းရဲ့စိတ်ထဲဘာလေးဝင်လာလဲဆိုတော့တရားအတိတရားတတိတန်ဝေခါလေးဝင်လာ။ဝင်လာတာနဲ့သူ့ရဲ့ဆက်တာတဲ့ဆံညက်တဲ့ပုဂ္ဂိုလ်ဆံမင်းပြုတ်ပြင်းတဲ့ပုဂ္ဂိုလ်ကိုပြောတယ် အမောင်ဆက်တာတဲ့ငါရဲ့ဥခေါင်းမှာသဘင်ဖြူတချောင်းတွေ့ရင်ငါကိုအသိပေးစမ်းမှာထားတယ်အဲ့ဒါလို့ねအတော်လေးကြာတော့သဘင်ဖြူတချောင်းတွေ့တော့ဆက်တယ်ဆရာအရှင်မင်းကြီးအရှင်မင်းကြီးရဲ့ဥခေါင်းမှာဆံဖြူတချောင်းတွေ့ပါပြီအရှင်မင်းကြီးဆိုတော့အေးတခြားပြဆန်းပြဆန်းဆိုပြီးတော့မှရွှေတန်းညက်ကလေးနဲ့ အဲ့ဒါနှုတ်ပြီးတော့မှမဂ္ဂဒေဝမင်းကြီးရဲ့လက်ထဲကိုထည့်လိုက်မဂ္ဂဒေဝမင်းကြီးရဲ့လက်ထဲကိုဒီသဘင်ဖြူလေးရောက်လာတဲ့အခါမဂ္ဂဒေဝမင်းကသူ့စိတ်ထဲမှာဒီမြင်ရတဲ့သဘင်ဖြူကိုသဘင်လို့မမြင်ဘူးတဲ့သူ့စိတ်ထဲမှာဒီသဘင်ကိုသဘင်လို့မမြင်ဘူးသူ့စိတ်ထဲမှာဘာလို့မြင်လဲဆိုတော့တေမင်းကသူ့နားလာရက်တယ်လို့မြင်တယ်တေမင်းကသူ့နားမှာလာရက်တယ်လို့မြင်တယ် အဲ့လိုမြင်တဲ့အခါကျတော့ तू ကသူ့ရဲ့ဒီစတာတွေကိုသူ့စိတ်ထဲမှာနဗိဒါမှာရှိတယ်လို့တော့မထင်တော့ဘဲနဲ့ဟိုစာရဲကပြောရင်တော့ဒေဝဒူတာပေါ့တခါတည်းသင်မင်းကသူ့နားလေးမှာတခါတည်းလာရောက်နေတယ်လို့စိတ်ထဲမှာထင်ပြီးတော့မှတခါတည်းဟိုမီးအမတန်ပူလောင်တဲ့เนาะဒီဘာခေါ်မလဲပူလောင်အောင်လှုပ်ထားတဲ့နေရာကြီးတဲကိုတခါတည်းသူဝင်ပြီးတော့မှနေနေရတယ်လို့ဒီသဘင်ဖြူကိုမြင်လိုက်တာနဲ့တခါတည်းဟိုဘယ်လိုခေါ်မလဲသစ်ရွက်မိုးအိမ်ဆိုပါတော့အပြင်ကမီးတွေလောင်နေပြီမီးလောင်နေတဲ့သစ်ရွက်မိုးအိမ်အဲ့ထဲကိုဝင်နေရတယ်လို့တခါတည်းပူလောင်ပြီးတော့မှဘယ်လောက်ထိဖြစ်လာတယ်ဆိုချွတ်ထွက်လာသဘင်ဖြူမြင်တာနဲ့ချွတ်ထွက်တယ်ချွတ်ထွက်တယ်ဆိုတာတံဝေခါကြောင့်ဖြစ်တာဘယ်လောက်ထိချွတ်ထွက်လဲဆိုစာရဲကပြောတာဝတ်ထားတဲ့အဝတ်အစားတွေကိုရွှဲလောင်ထွက်တာလေကြီးစားသိမင်းကိုဆင်ခြင်လိုက်တာအဲ့လိုသွေးချွေးတွေထွက်လာပြီးတော့မှညှစ်ယူရတဲ့အစင်ရောက်ဘုန်းကြီးတို့ဟိတောပရိသဆိုတာရှိတယ်ညီတိကျမ်းပေါ့ညီတိကျမ်းမှာကျင့်စဉ်လေးတွေဖော်ပြတယ်ဒါညီတိကျမ်းဆိုတာသင်ယူကြရတယ်အဲ့ဒီမှာဘာညွှန်းထားတုံးဆိုတော့အစရာမရံဝပင်ညောဝိဇ္ဇမတ်တင်စစိန်တရေကဟိတောဤဝကေတေသူမေစုနာဓမ္မမာစရိတဲ့ပစ္စည်းဥစ္စာရှာတဲ့အခါအတတ်ပညာရှာတဲ့အခါဘယ်လိုသဘောထားရှာကြသင်ကြမလဲတက်ခါတရားရှာတဲ့အခါရောဘယ်လိုသဘောထားနဲ့ရှာကြမလဲဒါလေးခွဲတာပစ္စည်းဥစ္စာရှာတဲ့အခါအတတ်ပညာရှာတဲ့အခါတော့စာကအနိတိယပြောထားတယ်မအိုမနာမသေးမာလို့စိတ်မှာထားကတတ်ပညာဥစ္စာစီးပွားရှာရမယ်တဲ့အတတ်ပညာရှာတဲ့အခါဟိုသေးသွားထားခဲ့ရမှာပညာဥစ္စာဆိုတဲ့တဲ့ဥစ္စာရှာထားသေးသွားထားခဲ့ရမှာအဲတရားသဘောနဲ့ဆိုရင်တော့ဟုတ်တာပေါ့ဘလောက်တတ်တတ်သိရင်အသေးရမှာဘလောက်ပစ္စည်းဥစ္စာပေါ်ပေါ်သိရင်မွဲတည်းရဒါတရားတော့ဟုတ်တာပေါ့ဒါပေမဲ့လို့လောကထဲမှာနေတဲ့အခါဥစ္စာမရှိရင်ဥမာမတောက်ရင်သီလမဆောင်နိုင်တော့ဘူးဥစ္စာမရှိရင်အပေါ်တက်လို့မရတော့အောက်မကြအောင်လည်းမထိနိုင်တော့အတတ်ပညာမတိုင်လည်းအပြီဆိုရင်နောက်ကပဲလောကလည်းမဆောင်ရှောင်နိုင်တော့ဘူးကိုယ်လည်းကိုယ်လည်းမဆောင်ရှောင်နိုင်တော့ဒါကြောင့်နိတိဆရာကမအိုမနာမသေးမာလို့စိတ်မှာထားကတတ်ပညာဥစ္စာစည်းဝါရှာရမယ်တဲ့ဟောဟုတ်ပြီတရားရှာတဲ့အခါကျတော့ဘယ်လိုရှာရမှာလဲဆိုတော့တရားရှာတဲ့အခါကျတော့ပြောထားတယ်သေမင်းကိုတိုင်သဘင်ကင်ဆွဲခုပဲလိုက်ခဲ့ခေါ်တဲ့အလားစိတ်မာထားတရားရှာပြီးကျင့်ရမယ်တဲ့တရားကြတော့ तू อ่ะဗာလဲဆိုတော့ဒီခုနတုန်းကလို့ AD AZ နဲ့အိုတော့မနာတော့မသေးတော့လို့မဟုတ်ဘူးတဲ့သေမင်းကသဘင်ကင်ဆွဲပြီးတော့ခုပဲလိုက်ခဲ့กว่าလို့ခေါ်တယ်လို့ရရတိုက်ဆွဲခေါ်တယ်လို့စူးစမ်းရမှာဒီမကဒေဝမင်းကြီးရဲ့တံဝေကညာနေရတော့ကွတ်တီပဲသဘင်ဖြူလေးတစ်ချောင်းမြင်တာနဲ့ကိုချွတ်ထွက်တာချွတ်ထွက်တာထားပါတော့အဲ့ဒါလိုဖြည့်ပြီးတော့မှတခါတည်းစတာတဲကိုလည်းအေးကွာမင်းုံကချင်းမြောက်ရတဲ့အနေနဲ့အခွန်တသိန်းထွက်တဲ့ယူအာကြီးကိုစတာတဲကိုချင်းမြင့်လိုက်တယ်သားကြီးကိုလည်းသွားခေါ်ခိုက်အဲသားကြီးရောက်လာတဲ့ခါကျတော့အေးသားကြီးတဲ့ငါကောင်းပေါ်မှာတေမင်းရောက်နေပြီငါကောင်းပေါ်မှာတေမင်းရောက်နေပြီတေဖို့အချိန်နီးပြီတဲ့အမှန်ကသက်တမ်းအရာဆိုရင်အဲ့ဒီမှာနှစ်ပေါင်း 8,400 ကျန်သေးတယ်ဟိုဘုန်းကြီးတို့ပေါင်းကြည့်တဲ့အတိုင်းဆိုရင်တော့အသက်တမ်းက3သိန်းကျော်လောက်ဖြစ်တယ်ဟိုသက်တမ်းဆိုတာကရှိတာတခါတည်းအသင်ချီးတောင်ရှိတာ哦အဲ့တော့အသက်တမ်းအတွက်ရပြောမယ်ဆိုရင်နှစ်ပေါင်း 8,400 လောက်ကျန်သေးတာဟိုသူစိတ်ထဲမှာသေမင်းခေါ်မော်ရောက်နေပြီဆိုပြီးတော့အဲ့ဒါตาကြီးခေါ်ပြီးတော့အေးငါตาကြီးမင်းမဲတန်းပြီးအုတ်ချုံဆောင်းချောက်တော့အဖေရတော့ဖြင့်เนาะဟောဒီမဂဒီဝဥယျာဉ်ထဲမှာပဲထွက်ပြီးတော့လွတ်လွတ်ကျွတ်ကျွတ်တရားနဲ့နေတော့မယ်ဆိုပြီးတော့မှအဲ့ဒီနေနေချင်းပဲထွက်သွားအဲ့တော့နေချင်းထွက်တဲ့အခါကျတော့အာလုံးသောမူမတ်တွေကလာတာဗောရှင်မကြီးတော်ထွက်တော်မယ်ရှင်မကြီးတော်ထွက်တော်မယ်ဆိုပြီးတော့ဒီခါလဲဝိုင်းလာကြလာတဲ့အခါကျတော့မေးတယ် ရှင်မင်းကြီးကိုမေးလျှောက်ပါတယ်ဘာကြောင့်များယဟန်ပြူတာလဲတဲ့ဒီမေကွန်းကအမတန်ကောင်းတယ်လမ်းပြီးအုပ်ချုပ်မင်းလို့ထိတ်ဆုံးကပုဂ္ဂိုလ်ကဘုန်းကြီးဝတ်တယ်ဆိုတော့ဟောယေသိယဟန်နဲ့ပြောရင်တော့ယဟန်ဝတ်တယ်ဆိုတော့ဘာကြောင့်များယဟန်ဘဝကိုဝတ်ချင်ရတာလဲဆိုတော့မဂ္ဂဒီဝမင်းကြီးကကာထာလေးနဲ့ဩဒမင်္ဂရုဟာမရှံဣမေဇာတာဝယောဟရပါတုဘူတာဒေဝဒူတာပပိစာတမယောမမတဲ့ဘွန်တော်အမတ်တို့တဲ့ဒေဝဒူတာနော်သူ့ခေါင်းပေါ်မှာရောက်နေတဲ့ဇပင်မွေးကိုပြောတော့မယ်သေမင်းရဲ့တမန်ဖြစ်ကုန်သောဝါနတ်နဲ့တူတဲ့တမန်ဖြစ်ကုန်သောဝါဝိသုတ်တိနတ်ရဲ့နော်ဝိသုတ်တိနတ်ဖြစ်တဲ့ဖရာလောင်းရဲ့တမန်ဖြစ်ကုန်သောဝယောဟာရာအရွယ်သုံးပါတို့ကိုဆောင်းကုန်သည်သာတာဖြစ်ကုန်ဤတဲ့ပြောရလို့ရှိရင်တော့ငါအရွယ်တတိယအရွယ်ရောက်ပြီဆိုတာခေါင်းပေါ်မှာလာပြီးတော့ပြနေပြီတဲ့ဒေဝဒူတငါခေါင်းပေါ်ရောက်နေပြီတဲ့မရှံငါအိမေဥတ္တမေငါရုဟာဟောရိဆံဖြူတို့သည်ပါတုဘူတာထင်ရှားဖြစ်ကုန်ဤဒါကြောင့်မို့လို့မမငါအပပိစသမယောပပိစာတမယောယဟန်ပြုချိန်တံမီစာကဖွင့်ဒေဝဒူတာဆိုတဲ့ပုဂ္ဂိုလ်အထာဂရာပေါ့ဘုန်းကြီးကတော့ဟိုတာမန်ပုံမြင်ပြောတဲ့အနေပြောတာမဟုတ်ဘူးစာနဲ့ပေနဲ့ပြောရဒေဝဒူတာအရက်စကားနဲ့ဆိုရင်နတ်တမန်လို့ပြောမယ်အဲ့ဒါကိုစာက၃ခုဖွင့်ဒေဝဒူတာကိုပထမဖွင့်လိုက်တာကဒေဝဆိုတာသေမင်းပြောတာတဲ့ဒူတဆိုတာတမန်တော်ကြီးပေါ့သေမင်းရဲ့တမန်ဟာအရှင်မြတ်ဇပင်မွေးရဘလို့ဖြစ်ပြီးတော့သေမင်းတမန်ဖြစ်တယ်လဲဆိုရင်ခေါင်းမှာဇပင်ပြူပေါက်လာတာဟာသေမင်းကိုအနီးပါမှာလိုက်ရက်နေတာနဲ့အတူတူဖြစ်လို့မလို့ဟောဒီဇပင်မွေးကိုသေမင်းတမန်လို့ခေါ်ပါတယ်အဲ့ဒါတန်ဝေခါပဲအိုရာကတော့စကံမီနစ်မလားအိုရာပဲဒါပေမဲ့လို့သူကတန်ဝေကားညံမဖြစ်ရင်အိုရာဟာတရားအတွက်အထောက်ပံ့မဖြစ်ဘူးအခုတန်ဝေကားညံကဖြစ်လာတော့ဇပယ်မွေးကပဲချွေးအောင်ထွက်နောက်ဆုံးချွေးတယ်မကောက်တော့ပါထွက်တက်ခါဒုတိယဒေဝဒူတာကဒေဝဆိုတာဘာလဲဆိုရင်တဲ့ဒုတိယကတော့နတ်ကိုပြောတာပါတဲ့ဒေဝဒူတာဆိုတာနတ်နဲ့တူတဲ့တမန်ဘလို့နဲ့နဲ့တူလဲတမန်လဲဆိုရင်ဟိုနတ်ဝနန်စားတွေနဲ့တန်စာဆင်ထားတဲ့နတ်ကကောင်းငင်မှာရက်ပြီးတော့ဟေးမင်းထိုနေ့သေရတော့မာလို့ဗျာဒိတ်လာပေးတာတဲ့ဗျာကရဏဆိုတာဗျာဒိတ်လာပေးတာအဲအဲ့လိုမျိုးလိုပဲဒီနေရာမှာလဲဇပင်မွေးဖြူလေးဟာသင်သေရတော့မယ်လို့လာပြီးတော့တစိမ့်ရိုက်သွားတာဘုန်းကြီးတို့ဟိုတရဝါးတွေကိုတတ်တဲ့နေရာဌာနတွေကပုံလေးတွေနှွေမြင်ဘူးတယ်အလဲကြသေရမယ်နွားတို့အဲတရဝါးတွေဝက်တရဝါးတွေမှာဟိုဘာတော့တစိ့ကလေးရိုက်ထားတယ်တစိ့ကလေးရိုက်ထားတယ်အခုလဲသဘင်မြူပေါက်တာတစိ့လာရိုက်တာတဲ့မင်းအလဲနီးပြီမင်းအလဲနီးပြီနောက်တစ်ခုဒေဝဒူတာကဒေဝဆိုတာဝိသုတ်တိနတ်ကိုပြောတာဝိသုတ်တိနတ်ဆိုတာဒီနေရာမှာဖရာလောင်းဒါကြောင့်မလို့ဒေဝဒူတာဆိုတာဝိသုတိနတ်ဖြစ်တဲ့ဖရာလောင်းတို့ရဲ့တမန်အဲ့ဒါကပို့ထင်ရှားတယ်။ဘာကြောင့်လဲဆိုတော့စာထဲကပြောတယ်နော်စာထဲကပြောတယ်။ဘာလဲဆိုရင်ဘောတပ္ပဘောဓိတ္တဇေနဗျာတိမတ္တပပ္ပစီတိဒိဋ္ဌာဝတံဝေကမာပိစိတ်တ္တနိခမ္မပပ္ပစံတိတဲ့။ဖရာလောင်းအာလုံးတောထွက်တာဘာမြင်လို့လဲ။နမိတ်ကြီးလေးပါမြင်လို့အဲ့ဒါဖရာလောင်းတို့ရဲ့ဓမ္မတာပဲတဲ့ဖရာလောင်းအားလုံးဟာစေနာအိုခြင်းဗျာတိနာခြင်းမတ္တသိခြင်းပပ္ပစီတရှင်ဟန်းဆိုတဲ့အဲ့ဒီသူအိုသူနာသူတဲ့နမိတ်လေးပါကိုမြင်ပြီးတော့မှတောင်ဝေကတွေဖြစ်ပြီးတော့မှတောထွက်ကြတာတဲ့ဒါကြောင့်မလို့ဘုန်းကြီးတို့ရဲ့ဂေါတမဘုရားရှင်ရာဇဂျိုမှာဘယင်ဘိမိတာရာနဲ့တွေ့တော့ဘိမိတာရာကမေးတယ်လေဟိုဘယ်လိုဖြစ်လို့ယဟန်ပြူတာလာလဲဆိုတော့မြတ်စွာဘုရားကအေးတဲ့ อูรานาราตีราสุเรนเมย์ตงมาเนี่ยเราส่งยังฮังโอมีนลูกอาหารโตทริปีโดยังฮังเดียเจนปีโดพยาพิลาราเอริมาโรซาพูดนะบ่เนาะพูดโรดีดีกันนี่แกทารารูบารูว่าเนาะโอ้โหชิชิตรงอ่ะวิบัติซาเดพยาเรื่องอ่ะเนาะใจจ้ามันเมย์เลวามีนะแต่คุณแต่คุณใจจ้าช้าเลยก็รำมาพยาสิงอ่ะเนาะแต่ยังเทมีนะลูกတယ်လို့ပြောတယ်ဒါနဲ့ဘုရုံထာရာတွေပါတွေကတော့အလုံးကြားဘူးတဲ့အတိုင်းလေးလတစ်ချိန်မြင်တာပါအိုရာမြင်နောက်လေးလမှနာရာမြင်နောက်လေးလမှအဲတေရာမြင်နောက်လေးလမှယဟန်မြင်တာအဲ့တော့ပြောလို့တာကတော့ဖြင့်ဒီဒေဝဒူတနော်နတ်တမန်ပေါ့အဲ့ဒါလေးနဲ့ဆက်လို့ဘုန်းကြီးတို့ဟောစာရှိတယ်ဒေဝဒူတတုတ်တော်ပါလို့ရှိတယ်အဲ့ဒီကြတော့ဒီအိုရာတစ်ခုတည်းတင်မဟုတ်တော့အားလဲဆိုလို့ရှိရင်သူအိုသူနာသူတိကလေးပါပါကလေးလေးပါပါတယ်နောက်တစ်ခုကအညင်စဲခံရတဲ့အကျင့်သမားတွေအဲ့ဒီ၅ခုအားနတ်သမန်ပဲတာကြောင့်မလို့ဘုန်းကြီးတို့တတွေဟာတရားနာတယ်ဆိုတာတရားကျင့်ဖို့အတွက်ဖြစ်တဲ့အတွက်ကြောင့်အခုမဂ္ဂဒီဝမင်းကြီးဗျာ7မွေအဖြူလေးတစ်ချောင်းမြင်တာနဲ့ဟိုတခါတည်းတော်ထွက်ပြီဆိုပြီးတော့မှတရားဝင်ကြီးညာပြီးတော့ထွက်သွားတယ်မခါဒီဝဥယင်နဲ့တော်ထွက်သွားတယ်အဲအဲ့ဒီမှာနေပြီးတော့မှအဲယဟန်တရားစ조사အားထုတ်လိုက်တဲ့အခါမှာယဟန်တို့ရဲ့တရားဖြစ်တဲ့ပြမဝီရတာတရားပေါ့အဲ့ဒီခေတ်ကတော့ဒါဝိပဿနာအနေနဲ့မဟုတ်ဘူးပြမဝိဟာရတရား၄ပါးပွားများအားထုတ်လိုက်တာဇန်နေရအဖေညင်နေရပြီးတော့ပြမပြည်ကိုရောက်သွားတယ်။စာကတော့ဆက်ပြောပါတယ်အဲ့ဒီပြမပြည်ရောက်ပြီးတော့တဲ့ပြမပြည်ရနေတခါလူပြည်ပြန်လာတယ်။ဘာဖြစ်တယ်လဲဆိုရင်နေမိမင်းဖြစ်တယ်။နေမိမင်းဖြစ်ပြီးတော့မှတခါအစဉ်အလာအတိုင်းပဲတောထွက်။အဲတောထွက်တယ်ဆိုရင်လေခုနမခါတွေပါဥယင်နေပါပဲ။အဲ့ဒီကနေမှပြမပြည်ပြန်နေတဲ့ဘုန်းကြီးတို့အချိန်နဲ့တဲ့အတွက်နေမိဇက်ကိုတော့ဖြင့်အဲ့ဒီသူ့အလှရောက်မှာပဲပူဇော်ကြပါမယ်အဲ့တော့ဒီနေရာမှာနည်းနည်းလေးပြောစရာရှိတာကတော့ဖះအလောင်းတောထွက်တယ်ဆိုရင်အများစုသိနေကြတာကဟိုဘယ်လိုပြောမလဲဟိုးတခါလဲလွတ်ရကျွတ်ရဟိမွန်တာပေါ့နော်အဲ့ဒါလိုလွတ်ရကျွတ်ရအရက်ကိုတောထွက်တာကိုကပဲအများစုကသိကြတာအဲ့တော့ခုဒီနေရာမှာကြတော့တောထွက်တာဘယ်ထွက်လဲဆိုတော့အခုနပြောခဲ့တဲ့အတိုင်းဘယ်ထွက်တုံးဆိုတော့မခာဒေဝဥယင်ထဲကိုထွက်တာအဲ့တော့မခာဒေဝဥယင်ထဲကိုထွက်တာဖြစ်တဲ့အခါကျတော့ဟာအရှင်မြတ်ဒီတခါတောထွက်တာကတော့ဖြင့်အဲနီးလိုက်လားလို့အဲဒီလိုမတွေးပါနဲ့ဖခင်အလောင်းနေတောထွက်တယ်ဆိုတဲ့အခါမှာဟိမွန်တာအထိတောထွက်တာလည်းရှိပါတယ်အဲအခုလိုမိမိရဲ့အနီးအပားမှာလည်းတောထွက်တာမျိုးလည်းရှိပါတယ်။ဒါကြောင့်မလို့စာကနေပြီးတော့ဒီတောထွက်တာနဲ့ပတ်သက်တာလေးတွေပြောထတာလေးအနည်းငယ်လေးနည်းနည်းပြောပါဦးမယ်။ဖះအလောင်းနေတောထွက်တယ်ဆိုတာဟာတဲ့။နှစ်ခုရှိပါတယ်တဲ့။ဘယ်လိုနှစ်ခုလဲဆိုလို့ရှိရင်လူပြိုဘဝနဲ့တောထွက်တာရဲ့အဲလူအိုဘဝနဲ့တောထွက်တာရဲ့အဲဒါလိုနှစ်မျိုးရှိအခုဒီဇတ်တော်မှာကြားတဲ့အခါကျတော့မကားဒေဝမင်းကြီးဟာသားတွေသမီးတွေဇနီးတွေရှိပြီးတော့မှတော်ထွက်အားလုံးကြားဘူးတဲ့တေမိမင်းသားတို့เนาะနောက်သူမိသားရှင်ရသေးတို့အဲ့ဒီဇတ်တော်တွေမှာကြားတဲ့အခါကျတော့အဲ့ဒီအကြောင်းအရာတွေမှာကြားတဲ့အခါကျတော့လူပြိုဘဝအိမ်တော်မရှိတဲ့လူပြိုဘဝနဲ့တော်ထွက်အဲ့တော့ပြောရမယ်ဆိုလို့ရှိရင်လူပြိုဘဝနဲ့အိမ်တော်တွေမရှိခင်ဘဝနဲ့တောထွက်ရတာကတော့ပြင်ကာမဂုဏ်အနှောင်အဖွဲ့ရဲ့နှောင်ဖွဲ့မှုခံရတာနဲတဲ့အခုလိုအိမ်တော်တွေဘဝနဲ့နေပြီးတော့မှကာမဂုဏ်အနှောင်ဖွဲ့တွေဂျားကနေပြီးတော့အတင့်အကျအနှောင်ဖွဲ့တွေခံရတဲ့ဂျားကနေပြီးတော့ထွက်ရတာကပိုခက်တယ်တဲ့ဒါဒီမဂ္ဂဒီဝဇ္ဇမှာတော့အကုန်လုံးကိုရှင်းပြပြောပြပြီးတော့အားလုံးသဘောတူသည်ဖြစ်စေမတူသည်ဖြစ်စေဒါထွက်ခဲ့တာပါပဲဒါကြောင့်မလို့ဖះအလောင်းကြီးရဲ့တောထွက်တာဟာလူပြိုဘွားထွက်တာလည်းရှိတယ်အဲငယ်ဒ ဒီအိမ်အောင်ကြပြီးတော့မှဒီလိုထွက်တာမျိုးလည်းရှိတယ်အဲ့တော့ဒီနေရာမှာတပည့်တို့ကြတော့ဘယ်လိုလုပ်မလဲဖေဟာတပည့်တို့တော်တော့မထွက်နိုင်သေးဘူးဖေဟာဆိုရင်တော်ထွက်တာကနှစ်ခုရှိပါတယ်ဘာလဲဆိုတော့ဝတ္ထုကာမကထွက်တာရယ်ကိလေသာကာမကထွက်တာရယ်လူတွေဘက်ကပြောမယ်ဆိုရင်တော့အလွတ်အကျွတ်ကိုတခါတည်းဝေးရာကိုထွက်သွားတာနဲ့အခုမဂ္ဂဒေဝမင်းကြီးတို့လိုအနည်းအပါဥယျာဉ်မှာပဲသွားပြီးတော့ထွက်သွားတာမျိုးလည်းရှိတယ်။အဲ့တော့တန်တရားဝတ်ကတကယ်ထွက်ချင်ရင်ဘာလို့တလဲဆိုရင်ဟောဒီကာမကထွက်မှရမယ်။ကာမကမထွက်မြောက်ရင်တော့တန်တရားကထွက်မြောက်ဖို့ဆိုတာမဖြစ်နိုင်ဘူး။ကာမကထွက်မြောက်ဖို့ဆိုရင်တော့တန်ဝေကဉာဏ်လိုပါတယ်။အာလုံတိကြတဲ့တန်ဝေကဝတ္ထု၈ပါးထဲမှာနော်ဇာတိစရာပြာတိမရဏပါပြီးတာပါပြီးတာအဲ့တော့ဘုရားအလောင်းကြီးရဲ့ဘဝကိုကြည့်ကြည့်ပေါ့ဘုန်းကြီးတို့ဘုရားအလောင်းတောထွက်တယ်ဆိုရင်အိုရာမျက်နှာနဲ့ထိတ်လန့်တာနာရာမျက်နှာနဲ့ထိတ်လန့်တာသီရာမျက်နှာနဲ့ထိတ်လန့်တာဒါမှမဟုတ်ဘယ်ထွက်လို့ထွက်ရမှမသိသေးဘူးပေါ့ဟောယဟန်မြင်လိုက်တဲ့ခါကျတော့မှဩထွက်ပေါက်ကဒါပါလားဆိုပြီးတော့ထွက်သွားကြဇပင်မွေးလေးတစ်ချောင်းအဖြူမျက်နှာနဲ့ထွက်တာအဲ့တော့ဘုန်းကြီးတို့ကတော့ဟိုပြောင်းမြန်ပြောမှထင်တယ်ဟိုကဇမင်မွေးအမဲချားမှာအဖြူတစ်ချောင်းမျက်နှာနဲ့တော်ထွက်တယ်ဒီကတော့အမဲတစ်ချောင်းကြံမှာအမဲတစ်ချောင်းကြံမှာထွက်မယ်လို့တော့ပြောရမလို့ဖြစ်နေဒါမယ်လို့အားမငယ်ပါနဲ့ကာမကထွက်မြောက်တာနဲ့ကိလေသာကထွက်မြောက်တာအဲ့ဒါလေးနည်းနည်းကြည့်လို့ရဝတ္ထုကာမကထွက်မြောက်ဖို့ဆိုတာကတော့ဖြင့်နေရရွေးရပါတယ်။သူများနဲ့တိုင်ပင်ရပါတယ်။သူများသဘောတူမတူတွေယူရပါတယ်။ဘုရားအလောင်းတွေကြည်လေဟိုတာတီတာအတားခံရ။တော့ခါတဲ့နဲ့ဝတ္ထုကာမတွေစွန့်ပြီးတော့သူထွက်ရတာ။အိုး။အေးကိလေသာကာမကထွက်တာကြတော့ဘယ်သူမှတိုင်ပင်စရာမလိုပါဘူး။လောဘဖြစ်စရာအာယုန်တွေတွေ့လာတယ်။နှစ်သက်ဖွယ်အာယုန်တွေပေါ့နော်။အဲ့ဒီလောဘဖြစ်စရာကိလေသာတွေကိုအဲ့ဒါကိလေသာကာမလို့ခေါ်တယ်အခုနဝတ္ထုတွေကတော့နှစ်သက်စရာဖြစ်လို့ကိလေသာဝတ္ထုကာမပေါ့ဒါအတိပိသာအဲ့တော့ဒီကိလေသာကာမတွေနဲ့ကိုရီးယားတွေးလာပြီဆိုတဲ့အခါဘာလုပ်မလဲအဲ့ဒီကာမကိုကိလေသာမဖြစ်အောင်နှလုံးသွင်းရဘုန်းကြီးတို့ဖရာအလောင်းကနေပြီးတော့မှဟိုကာမတွေနဲ့ဆက်ပြီးတော့မှကိလေသာကာမကလည်းဘလို့ထွက်မလဲဆိုတဲ့ဟာကိုစာမှာမိန့်ထားတယ်။ဟဲ့ကိလေသာကာမတဲ့။သင်ရဲ့အကြောင်းရင်းကိုငါမြင်သွားပြီ၊သိသွားပြီတဲ့။ဘာဖြစ်လို့သင်ရဲ့ဒီအနှောင်အဖွဲ့ကိုငါခံလိုက်ရတယ်၊ကိလေသာကာမအနှောင်အဖွဲ့ငါခံလိုက်ရတယ်ဆိုရင်တော့အေးနှစ်သက်စရာယူပါယုံမြင်တဲ့အခါမှာနှစ်သက်စရာပဲလို့ကြံစီစိတ်ကူးမိတဲ့ကာမဝိတ္တချောင်းတဲ့ကာမဝိတ္တချောင်းကိလေသာကာမလာတာဒါကြောင့်မလို့ဘုန်းကြီးတို့မိစ္ဆာဝိတ္တသုံးပါးသိပါတယ်ကာမဝိတ္တเนาะတွေ့တာတက်မဲ့တဲ့အနေနဲ့ဝတ္ထုကာမတွေကိုဒါနှလုံးသွင်းကြံစီလိုက်တာဗျာပါဒဝိတ္တသူများတွေကိုဒါတတ်ဖို့အစင်တော့မဟုတ်ဘူးနှိပ်ဆက်ဖို့เนาะတတ်တာတော့မဟုတ်ဘူးတတ်ဖို့နှိပ်ဆက်ဖို့ကြံစီအဲမိစ္ဆာဝိတ္တထဲမှာဝိဟိန္တာဝိတ္တเนาะအတိတတ်ဖို့တော့မဟုတ်ဘူးညှင်းဆဲဖို့ကြံစီတာဒါရမလို့ကိလေသာကာမဘာကြောင့်ဖြစ်တယ်လဲဆိုရင်ကာမဝိတ္တကြောင့်ဖြစ်တာကာမဝိတ္တကြောင့်ဖြစ်တာဒါဆိုရင်ဘုန်းကြီးတို့တွေဝတ္ထုကာမကိုစွန့်ပြီးတော့တောတောင်ဒီလိုဝေးရာအရာကိုမထွက်နိုင်သေးတော့မှဘာလုပ်ရမလဲကိလေသာကာမဒေါကထွက်နိုင်ဖို့လိုပါတယ်ကိလေသာအာယုန်นี่ကြုံလာပြီဆိုတဲ့အခါမှာအဲ့ဒီကိလေသာအာယုန်นี่ကိုထိန်းနိုင်သိမ်းနိုင်ပြီးတော့မှစောင့်စည်းနိုင်မယ်ဆိုရင်ကိလေသာကာမကနေထွက်ရရောက်တဲ့အတွက်ဘုသူထံမှာအကူအညီတောင်းပြီးတော့မှခွင့်ပြုချက်ယူစရာမလိုဘဲနဲ့တစားတစားတန်တရားဟုတ်ကအဲကျွတ်ရလွတ်ရဆိုတာရောက်နိုင်ပါတယ်ဒါကြောင့်မလို့ဒီဇတ်တော်ကိုမြတ်စွာဘုရားကဟောပြီးတော့မှတစ္ဆာလေးပါအထွတ်တင်လိုက်ပါတယ်ဒေသလေးပါအထွတ်တင်လိုက်တဲ့အခါမှာမြတ်စွာဘုရားရဲ့ဒေသနာတော်ရဲ့เนาะအပေါ်မှာဉာဏ်စင်ရှောက်ပြီးတော့မှ나ယူနေကြတဲ့ယဟန်တော်တွေ အခုရဟန်းတော်တွေကမေးလို့ဘုရားကရှောက်တာအဲ့ဒီခါမှာအချို့သောရဟန်းတော်တွေဟာအဲတောတာပန်တချို့တက္ကဋ္ဌကံတချို့အနာဂံတိဖြစ်သွားကြအနာဂံတိဖြစ်သွားကြဇတ်တော်ပေါင်းတဲ့အခါမှာအခုနသတ္တာတွေကတော့အရှင်အနန္ဒာပဲတဲ့အဲသားတော်ဆိုတာဒီဘဝရဲ့ရာဟုလာပေါ့အဲမဂ္ဂဒီဝမင်းကတော့ဘုရားလောင်းပါပဲအဲ့မှာလင်္ကာလေးကဆံဖြူပေါ့ရအိုမင်းကရောက်လာနတ်တမန်ဆံဖြူမြင်ကတောထွက်ကြမကအနွယ်မှန်တဲ့အဲ့ဒါလေးဘုန်းကြီးတို့အနေနဲ့နှလုံးသွင်းရမှာကဩရှိရှိဖရာအလောင်းนี่ဟာဖြစ်နိုင်ရင်ကာမဒေါကအပီးတိုင်ထွက်တယ်ထွက်လို့မရသေးလို့ရှိရင်ဟောမာဇနကဇတ်တို့လူအရင်ဆုံးယဟန်းนี่နန်းတော်မှာပဲပြူပြီးတော့မှတခါတည်းကိလေသာကာမကအရင်ထွက်ကိလေသာကာမကအရင်ထွက်ပြီးတော့မှဝတ္ထုကာမကထွက်ဘုန်းကြီးတို့အရင်ကကြားဘူးတယ်လင်မယားနှစ်ယောက်မယားဖြစ်တဲ့ပုဂ္ဂိုလ်နဲ့လင်ဖြစ်တဲ့ပုဂ္ဂိုလ်လင်ကအမြဲပြောတယ်တဲ့နင်ကစီစင်းအောင်မလုပ်နဲ့တော့ငါထားခဲ့မှာတော့ငါထွက်သွားမှာဗျငါတော့ထွက်တာမှာတော့ထွက်သွားမှာအင်းခဏခဏပြောဆိုပဲအဲ့တော့မရတော့ဘာပြောဦးတဲ့ဒီလိုနဲ့တရက်လေးရောက်တော့မရဖြစ်တဲ့ပုဂ္ဂိုလ်ကရေခတ်စိတ်ဆင်းသွားတယ်အဲ့မှာကလေးကနှစ်ယောက်မွေးထားတာမျိုးသမီးပြန်မလာပါလားပြန်မလာပါလားဆိုတော့မှလူကြုံကလာပြောတယ်တဲ့အေးတော့ခမားရဲ့အမျိုးသမီးကမှားသွားပါတယ်သူတော့ထွက်သွားပါပြီဟိုကအတန်ပြေးတော့ရှိသေးဟိုကထွက်ပြေးပြီထွက်သွားပြီအဲ့ဒါလို့နဲ့သူ့ကြံတဲ့သူ့အမျိုးသားလည်းပဲအေးငါလည်းနောက်ကြလို့တော့ကြပါစေတော့ထွက်ကိုတော့ထွက်မှာဆိုပြီးတော့သူ့ကလေးတွေတခါတည်းမာမာတွေချက်ကျွေးအဖေထမင်းမာတယ်အပြောပြောတွေချက်ကျွေးအဖေထမင်းပြောတယ်ငန်းငန်းတွေချက်ကျွေးငန်းတယ်အဲပေါ်တော့လည်းပေါ်တယ်သိတော့အေးသူတို့သိပြီအငန်ပေါ်သိပြီငါလည်းထွက်မယ်ဆိုပြီးထွက်ချထွက်ချသွားတော့သူကလွတ်လွတ်ကျွတ်ကျွတ်ကိုဟိုရောက်တော့ဇန်တရားတွေပါလေရအောင်အထုတ်တယ်ထုတ်တော့အဲ့ချိန်ခါမှာဘသူတဲ့တွားတွေ့တော့ဆိုတော့ဇဏီဟောင်းဖြစ်တဲ့เนาะတောထွက်တဲ့ယသိမပဲဆိုပါတော့တွားတွေ့တယ်တွားတွေ့တဲ့ခါကျတော့ဟင်ရှင်ရောထွက်လာသလားအေးငါလည်းအတန်ပြေးထားတဲ့အတိုင်းပဲငါထွက်လာတာပေါ့ဆိုတဲ့ခါကျတော့ရှင်ကထွက်လာတာဟုတ်ပြီတဲ့ကျမကလေးတွေဘယ်လိုလုပ်နေဘယ်လိုလုပ်စားပြီးတော့ဘယ်လိုလုပ်များထားခဲ့တာတော့တဲ့ကြည့်နော်ဆင်ခြင်ဘိုးကအတန်ပေးတဲ့တကားကြီးကနောက်ကြမှထွက်တယ်။အတန်မပေးတဲ့တကမာကြီးကအရင်ထွက်တယ်။ဒါပေမဲ့အဲ့မှာအမျိုးသားဖြစ်တဲ့နော်တကားကြီးကယသိရပြောတယ်။ဘာဖြစ်လို့နောက်ကြောင်းပြန်နေတာလဲတဲ့။ကိုထွက်ပြီးတဲ့နောက်မှာတော်တဲ့ရောက်မှာတော်စိတ်ပေါက်ပါလားတဲ့။ဘာဖြစ်လို့အိမ်စိတ်ပေါက်နေတာလဲဆိုပြီးတော့အပြက်သူကတော့တခါတည်းနဲ့ကိုအဲ့မှာတော်ထွက်သွားတာ။ဒါရောက်မလို့တခါတည်းရန်လူကဘာလို့တော်တဲ့ရောက်ပြီမယ်လို့စိတ်ကအိမ်ပြန်ရောက်နေတာလည်းရှိတယ်အဲစိတ်ကနော်တော်တဲ့ရောက်ဖို့ကတော့အရေးကြီးတယ်ဘုန်းကြီးတို့ဒီကာမဆိုတဲ့ဥစ္စာကလည်းတဲ့တဲ့ပြောမယ်ဆိုရင်ကာထားမှရတာတဲ့ကာမဆိုတာကာထားမှရဒါဖြင့်ဘာနဲ့ကာရမှာလဲဓမ္မနဲ့ကာရမယ်တဲ့။ဟိုစာမှာပြောထားလေးရှိပါတယ်မနေမီကောပတ္တန်တော့ပြီတိဏ္ဏခန္ဓာမှာဖုံစတိ။လရကာလောဒုပိညောပိကာမံဘုံဆံဝခစ္စတိတဲ့။တော်ထဲမှာတမန်တကောင်အစာရှာ။ဘာသွားတွေ့လဲအဖို့တန်ပရမညာကြီးတွေ့။ဩမျက်စားဖို့မျက်ရှာပါတယ်ဆိုမှဒီပရမညာစုပ်ရှုပ်လိုက်တာဆိုကန့်ထုတ်လိုက်တယ်။ပရမညာကတော့တန်ဖို့မဲ့မသွားပါဘူး။သူ့ဘဝနဲ့ပရမညာနဲ့မှမတန်တာ哦။အဲ့ဒါလိုပဲဗုဒ္ဓသာသနာသူတော်ကောင်းယရနာတွေနဲ့ဆုံနေပါလျက်ကဲနဲ့ကာမမြက်ပဲစားပြီးတော့တသက်ကုန်သွားမယ်ဆိုရင်တော့တမင်တဲ့မိုက်ရရမယ်တဲ့။ဒါကြောင့်မလို့ပရမညာပင်တမင်မြင်လျက်ဘုန်းကြီးတို့လင်္ကာလေးရေးထားတယ်။ပရမညာပင်တမင်မြင်လျက်မိုက်တွင်းနဲ့တောမြက်စား၍ထွက်သွားသည်ပရမယပင်တမင်မြင်လျက်မိုက်တွင်းနဲ့တောမြက်စား၍ထွက်သွားသည်အဲဖျားပွင့်ကကြုံနေပါလေပညာနေပါငါမိုက်သားတွက် ကာမမြက်တက်တက်စား၍ကုန်သွားသည်တက်တက်လုံးကာမမြက်ပဲစားကုန်သွားတယ်သိပါတော့လဲလေ့ကျင့်နေကထိုကာမလွတ်ချနိုင်ဖို့ခက်ခဲတယ်မကောင်းမှန်တော့သိတယ်လေ့ကျင့်မထားတော့မလွတ်နိုင်ကြဘူးဒါကြောင့်မလို့ဘုန်းကြီးတို့တတွေစပင်မွေးလေးကောင်းကောင်းပေါ်မှာအဖြူလေးတစ်ချောင်းပေါက်လာရင်တော့ဒီခေတ်နဲ့ပြောရင်တော့ငါအလန်းပေးနေပြီ။ဒါတေမင်းကတော့ငါတစိမ့်တက်ပြီးတော့အလန်းပေးနေပြီ။တော့ငါဗျာရိတ်ပေးနေပြီလို့ဒါသဘောထားပြီးတော့တရားမမေ့ချဖို့ပါပဲ။နောက်ဘုန်းကြီးတို့ဒုတိယဆက်ပြီးတော့မှကြည်ညိုမှာကတော့ဖြင့်ဆယ်ခုမြောက်ဒုက္ခဝိဟာရီဆက်ဖြစ်ပါတယ်။ဒါမြတ်စွာဘုရားနော်ဆွေတော်မျိုးတော်တွေနဲ့ဆိုင်တဲ့ဟာလေးပါပဲ။မြတ်စွာဘုရားအနုပိယတရဥယျာဉ်မှာတရင်သုံးနေတဲ့အချိန်တုန်းကဟောခဲ့တာပါ။ပြောရလို့ရှိရင်မြတ်စွာဘုရားဒီငယ်ငယ်ဘဝပေါ့။ဘာလဲဆိုတော့ဒီမင်္ဂလာတွေနော်နာမည်မဲ့တဲ့မင်္ဂလာစသည်ဖြင့်ခံယူခဲ့တာတွေရှိတယ်။အဲ့ဒီအချိန်တုန်းကတည်းကခမည်းတော်သုတော်ရဏကြီးကလည်းပဲသူ့အသားဘုရားဖြစ်စေချင်တာတဲ့စိတ်ချမင်းဖြစ်စေချင်တာပေါ့နော်။ဒါမလို့သူ့ရဲ့ဖះလောင်းရဲ့ဆွေတော်အပေါင်းတွေကတော့ဘာသဘောထားထားလဲဆိုရင်သူတို့ကတော့เนาะဒီတို့ရဲ့တိဋ္ဌာမင်းသားဟာစัจ जा မင်းပဲဖြစ်ဖြစ်ဖះပဲဖြစ်ဖြစ်တို့မင်းသားတွေပဲခြံရံပြီးတော့နေမယ်တဲ့အဲ့ဒီဂရိစကားရှိတယ်ထားမင်းသားကောင်းတယ်စัจ जा မင်းဖြစ်လဲတို့မင်းသားတွေခြံရံနေမှာပဲတဲ့ဖះဖြစ်လဲတို့မင်းသားတွေခြံရံနေမှာပဲတဲ့အဲ့ဒါလို့ရှိခဲ့တယ်။နောက်မြတ်စွာဘုရားဖျားဖျက်တဲ့အခါမှာလည်းပဲခမီးတော်သုတော်ရဏမင်းရနေပြီးတော့သူ့ရဲ့နော်တာကီမျိုးတွေပြောတာ။အေးငါရဲ့သားတော်ဘုရားဖြစ်နေပြီ။ဒီတော့ငါသားဘုရားရဲ့နာမှာငါတို့ရဲ့မင်းမျိုးတွေဖြစ်နိုင်ရင်တာကီမျိုးတွေခြံရံရမယ်ဆိုပြီးတော့တိန်တယောက်ထွက်ပေါ့။တိန်တယောက်ထွက်။အာတာကီမျိုးတွေအဲ့မှာဝင်လိုက်ကြတာဘုန်းကြီးတွေအများကြီးပဲ။ယောဟန်ရဲ့ယဟန်နေအများကြီးပဲအဲ့ဒီခါမှာဘသူတွေကြံနေလဲဆိုတော့အလှည့်ကြသဘောပြောရလို့ရှိရင်အဲ့ချိန်မှာသုဒ္ဓရဏရှင်မြန်လဲအိုးနေပြီကိုအိုးတဲ့အခါကျတော့အဲ့ဒီမှာဗရိယမင်းသားကသူကအုတ်ချုံနေရအဲ့ဒီဗရိယမင်းသားရဲ့အနုရဓမင်းသားရဲ့အာနန္ဒရဲ့ဘကုရဲ့ကိမီလာရဲ့ဒေဝဒတ္တရဲ့မင်းသား6ယောက်ကမဝတ်သေးဘူးအဲ့တော့နဗေကပြောကြတာပေါ့ကြည်စမ်းတို့တိတ္တတမင်းသားဖျားဖြစ်လို့ဝိတ်ကုန်ကြတာဘသူတွေဘသူတွေယဟန်နေအများကြီးပေါ့ဒီမင်းသား6ယောက်ကတော့အခုချိန်အထိဘုန်းကြီးမွေသေးပါလားသူတို့ကတာကီမျိုးမဟုတ်ဘူးလားပေါ့ရွဲတာပေါ့လေဒါပေကအဲ့လိုပြောတဲ့ခါကျတော့သူတို့ကလည်းစဉ်းစားလာရတာအဲ့မှာမဟာနန်ဆိုတာအနုရဒာရဲ့အကိုပေါ့အဲ့သူကနေပြီးတော့ကဲတို့လေဘုန်းကြီးဝိတ်ကြအောင်ပါပဲဆိုပြီးတော့ယဟန်ပြုကြအောင်ပါပဲဆိုပြီးတော့အဲပြောကြဆိုကြရင်လည်းလိုရင်းချုံပြောလိုက်လို့ရှင်တော့သူတို့မင်းသား6ယောက်ပေါ့မင်းသား6ယောက်ယဟန်ဝတ်ဖို့အတွက်ဘုရားထံသွားကြတာဘုရားအနုပိယတရဥယျာဉ်မှာနေတဲ့အချိန်အဲ့မှာဘုန်းကြီးကစဉ်းစားတယ်ဩသုဒ္ဓရဏရှင်ဘုရင်ကသူသားသိတ္တထဘုရားဖြစ်တော့တာကီမျိုးတွေခြံရံပြီးတော့မှနေရမယ်တအိမ်တယောက်ထွယ်ဆိုတော့အေးတို့မြန်မာနိုင်ငံမှာလည်းပဲတအိမ်တယောက်ဘုန်းကြီးဝတ်ဖို့ထွက်ဆိုပြီးတော့အမိတ်များတတ်မှတ်လိုက်ရင်တော့โอ้โหตะโจနိုင်ငံนี่ရှိတယ်မို့လားစစ်မှုမထမ်းရင်မနေရဘူးတဲ့အဲ့ဒါလိုပဲဗုဒ္ဓဘာသာမှန်ရင်နော်ဘုန်းကြီးမဝေ့ရင်သာသနာဝင်မထမ်းရင်မနေရအဲယာဒူးတွေဘာတွေယူမယ်ဆိုရင်အဲ့ဒါသာသနာဝင်ထမ်းဘူးတဲ့လက်မှတ်ကလေးပါလေးနဲ့ပေါ့မှတ်တမ်းလေးပါလေးနဲ့လုပ်ရင်တော့အင်းဘာပဲပြောပြောသာသနာဝင်နဲ့ရှင်ယဟန်ဒါ5ရက်နေနေအဲရက်50နေနေဆိုတာလို့ပေါ့နေသမျှအမြတ်ပဲလေအခုတော့ဟိုအရှင်မရတို့ပဲဆက်ပြီးတော့သာသနာဆောင်လျှောက်ပါဖခင်တပြို့တို့နောက်ကပဲနေမယ်လူပါများအဲဘုန်းကြီးတွေတို့ရှေ့တွန်းတင်ပြီးတော့တပြို့တို့ကနောက်ကပဲတာဓုပဲခေါ်တော့မယ်ဆိုတာလို့ဖြင့်အဲ့ဒါလည်းပဲစဉ်းစားသင့်ပါတယ်အဲ့တော့အဲ့ဒီမင်းသား6ယောက်သည်ပြောရရင်တော့ယဟန်ပြုတ်ပေါ်သွားတော့ဘသူပါလဲဆက်တာတဲ့ဥပါလိပါဟိုရောက်တဲ့အခါကျတော့เนาะဘုရားထံရောက်သွားပြီပဲဆိုပါတော့6ယောက်လုံးပါသွားတယ်เนาะမင်းသား6ယောက်နဲ့ဥပါလိနဲ့ဆိုတော့9ယောက်ပေါ့ညဆော်ဘုရားတဲ့တပြို့တို့တာကီမျိုးတွေဟာအင်မတန်မာနကြီးကြတာဖြစ်တဲ့အတွက်ဒ တပြို့တို့ရဲ့မာနာကိုတပြို့တို့ကိုယ်တိုင်နှိမ်မဖြစ်မှာပါဗျာဒါကြောင့်မလို့တပြို့တို့ရဲ့အလို့အကျွေးဖြစ်တဲ့ဟောဒီဆတ်ဥပါလိဆတ်တာတဲ့ကိုအရင်ဆုံးယဟန်ခံပေးပါဗျာတပြို့တို့နောက်မှယဟန်ခံပေးပါဒါမှတပြို့တို့မန်ကျိုးပါဗျာတဲ့ဘယ်တော့ကောင်းလဲကိုမန်ကိုချိုးတာသူများချိုးတာမဟုတ်အဲ့ဒါလိုနဲ့သာသနာရောက်ပြီးတော့လာတဲ့အခါအဲ့ဒီမင်းသား6ယောက်ပါရမီရှင်တွေကိုဗရိယမင်းသားနဲ့တကွာပါရမီရှင်တွေအဲ့တော့ဒီမင်းသားတွေရောက်လာတဲ့အခါမှာအဲ့ဒီဝါတွင်ပဲကြည့်နော်အဲ့ဒီဝါတွင်ဒီဗရိယမင်းသားနဲ့တကွာမင်းသားကြီးမင်းသားက6ယောက်ဥပါလိရောပေါ့အဲ့ဒီဝါတွင်မှာပဲနော်တရားအသည့်ရှိအောင်တရားတွေကျင့်လိုက်ကြတာတဲ့ပြောမယ်ဆိုလို့ရှိရင်ဗတ္တိယရှင်ဘုရင်ကဖြစ်လာတဲ့အရှင်ဗတ္တိယပေါ့နော်အဲ့ဒီအရှင်ဗတ္တိယသည်အဲ့ဒီဝါအတွင်းမှာပဲပြောရလို့ရှိရင်ယဟန္တာဖြစ်ခဲ့တယ်ဒါအလုတ်လုတ်သလားမလုတ်ဘူးလားဆိုတာအကျိုးတရားကထင်ရှားပြသွားတယ်အဲ့ခုနှစ်ယောက်ထဲမှာနော်ဗတ္တိယရယ်ကီမီလာရယ်ဘကုရယ်သူတို့တာကီမင်းကဖြစ်လာတဲ့၃မင်းသား၃ယောက်နော်ဥပါလိဆက်တာတယ်အဲ့ဒီဝါအတွင်းမှာပဲယဟန္တာဖြစ်တယ်အရှင်အာနန္ဒာကတော့သောတာပန်ဖြစ်တယ်။အရှင်အနုရုဒ္ဓါကတော့ဒိဗ္ဗစကုရရတယ်။အေးအများကသာသနာမှာယဟန်စိုးကြီးလို့ပြောနေရတယ်။အရှင်ဒေဝတ္တဗျာအဲ့ဒီဝါထဲမှာတင်ကိုဆံရဇပင်းနေရတယ်။အဲ့ဒီအကြောင်းအရာဖြစ်ပြီးတော့အရှင်ဗတ္တိယက "तू आ ဟိုမှာကဘယင်လုတ်ခဲ့တာ哦"အခုတော့ယဟန်တရားတွေနဲ့တခါလေချမ်းသာနေတော့ဘယ်နာသွားသွားအဟောတုခံဩချမ်းသာစွာချမ်းသာစွာအဟောတုခံအဟောတုခံဩချမ်းသာစွာချမ်းသာစွာဆိုတော့ကြံတဲ့ယဟန်တော်တွေကအထင်မှားကြတယ်ဩအရှင်ဗရိယာကြီးမင်းစည်းစိမ်များလွမ်းနေသလားပေါ့တချို့ကလည်းပဲဟာအရှင်ဗရိယာကြီးအဟောတုခံအဟောတုခံပြောနေတယ်အလတ်တဖို့ရတဲ့သဘောများပြောနေတာလားပေါ့ဒီလိုပြောရတော့တန်တရားတွေဖြစ်ကြပြီးတော့ဘုရားထံတရင်ရောက်တော့မြတ်စွာဘုရားကအေးတဲ့ဗတ္တိယကြီးဟာနော်ဒီနမ်စည်းစိမ်မင်းစည်းစိမ်တန်တပြီးတော့မှအဟောတုခံလုံနေတာမဟုတ်ဘူးတဲ့ယဟန်ဘဝချမ်းသာကိုဥဒန်းကျူးနေတာတဲ့သူဟာအခုဘဝမှာသာလင်အဟောတုခံချမ်းသာစာချမ်းသာစွာနဲ့ဒီလိုနေလေးရှိတာမဟုတ်ဘူးတဲ့တန်တရားမှာတော့ကလည်းနေခဲ့တယ်ဆိုတော့အင်္ဂါတော်ဒီမေးလျှောက်လို့ဘုရားကပြန်မိတ်တာဗြမဒမင်းမင်းပြုတော့ဘုရားလောင်းကဥဋ္ဌိစပုံနာမျိုးမှာဖြစ်ပါတယ်ပြောရလို့ရှိရင်အင်မတန်အဲ့မှာတရားအသိရှိတဲ့ဘုရားလောင်းပြီပြီကာမဂုဏ်တော်မှာအကြာကြီးမနေပါဘုန်းကြီးတို့ပြောနေကြအတိုင်းဘုရားလောင်းနေရာတက်တက်လုံးကာမတော်မြုပ်နေအောင်နေတယ်ဆိုတာရှားပါတယ်နစ်သွားအောင်နေတယ်ဆိုတာရှားပါတယ်အချိန်တန်ရင်နိခမနဲ့တောထွက်ပါတယ်ဒါလေးတွေဟာမိမိတို့အတွက်နီးလန်းပါဘုရားကြည်ညိုတယ်ဘုရားကြည်ညိုတယ်ဆိုပြီးတော့အခုလက်ရှိပွင့်သွားတဲ့ဘုရားကြည်ညိုနေမဖြစ်ဘူးဘုရားအလောင်းရဲ့အကျင့်ကိုပါကြည်ညိုနေဖို့အရေးကြီးပါတယ်ဘုန်းကြီးတို့မရဗုဒ္ဓမဟာကဏ္ဍဆရာတော်ဘုရားကြီးကဘုန်းကြီးဟာတဲ့ဘုရားဖြစ်မှာကြည်ညိုတာမဟုတ်ဘူးတဲ့ဘုရားလောင်းဘွားတွေကကြည်ညိုတာတဲ့ဒါကြောင့်မလို့ဘုန်းကြီးတို့တွေလည်းပဲဘုရားဖြစ်မှာကျင့်နေကျင့်စဉ်နေဒါတချို့ကျင့်စဉ်ဆိုဘလို့မလိုက်လို့မမိပါဘူးကျလို့လည်းမရပါဘူး။ဘုန်းကြီးတို့ပြောနေကြပါဗုဒ္ဓဂုံတော်ပူဇော်ကျင့်မယ်။ဗုဒ္ဓရဲ့ဂုံတော်ဒီဣတိပိသောဘုကအထံပူဇော်ပါ။ဒါရင်လားမဟုတ်ဘူး။ဗုဒ္ဓကျင့်တဲ့ထဲကနေရသလောက်လိုက်ကျင့်ဗုဒ္ဓလောက်တော့မကျင့်နိုင်ဘူး။ဗုဒ္ဓလိုကျင့်။ဗုဒ္ဓလောက်တော့ကျင့်လို့မရဗုဒ္ဓလိုကျင့်။ဖရာလောင်းကျင့်နေတယ်ကျင့်ရမယ်။သို့သောဖရာလောင်းလောက်တော့ဘယ်ကျင့်နိုင်မလဲ။ဖရာလောင်းလိုကျင့်ပေါ့။အခုလည်းပဲကာမရဲ့အပြစ်မြင်ပြီးတော့မှအဲ့ဒီမှာယသိယဟန်ပြုတ်ပြီးတော့ဟိမွန်တာထွက်သွားပါတယ်ဟိမွန်တာထွက်သွားပြီးတော့မှအဲ့ဒီမှာသံတမာဘတ်ဒီယအဲ့ဒီမှာအချမ်းရန်ယသိတွေလည်းလိုက်ဝစ်ကြတဲ့အခါကျတော့ဒါဒိဋ္ဌနုကတိပဲဒိဋ္ဌနုကတိပဲဟိုဘုန်းကြီးတို့တနည်းအားပြောသလိုပဲဘာဖြစ်လို့ဘုန်းကြီးတို့ဘုန်းကြီးဖြစ်တယ်ဆိုရင်ဘုန်းကြီးတော်တဲ့နေလို့ဘုန်းကြီးဖြစ်တာပဲအခုလည်းပဲဒီဥဒိစ္စပုံနာတကြွယ်ပေါ့သူရေတရန်ဝတ်တယ်ဆိုတော့သူ့ပတ်ဝန်းကျင်ကလည်းပဲအိုးဒါတော့ပြည်စုံကျွဲဝတိတ်ခါရှိတဲ့ပုဂ္ဂိုလ်ယဟန်ရေတရန်ပြုတယ်ဒိုးလေးပြုမယ်ဆိုရလားအဲ့မှာ အားလုံးယသိယဟန်နေနော်1500လောက်ရှိ500လောက်ရှိထုံးစံတိုင်းပေါ့ယသိယဟန်နေဟိမွန်ဒါမနေအဲမိုးတွင်းနေမှာနေပြီးတော့မိုးလေးလာကျွတ်ပြီနော်ဟလာဆိုလို့ရှိရင်အဲယွာနီကုန်းနေသွားပြီးတော့မှအဲ့ဒီမှာနော်ခြင်စားမှီဝဲတယ်ဆိုတာရှိတယ်မိုးလေးလာအပတ်လုံးနေနော်ဒီလိုမျိုးတွေရှိတယ်အဲ့တော့ဘုရားအလောင်းကလည်းပဲအဲကျန်တဲ့ရေသေးတွေအဲထားပြီးတော့မှနော်အဲ့မှာသွားတာတွေလည်းရှိတယ်အဲ့ဒါလို့ねရှင်ဘုရင်ကြီးကဘုရားအလောင်းကိုသဘောကျပြီးတော့ရှင်မင်းရှင်ရေသေးကြီးတဲ့ရှင်ရေသေးကြီးလည်းအိုနေပြီပေါ့ဒါကြောင့်မလို့ဟိမွန်တာမှာမပြန်တော့ဘဲနဲ့ဟောဒီမှာပဲနေပါဆိုတော့ဘုရားအလောင်းကအဲ့ဒီမှာနေလိုက်တဲ့တပည့်ကြီးကိုမှားထားတယ်အေးတဲ့ငါတော့မပြန်တော့ဘူးတဲ့အသင်မဲ့အဲ့ဒီမှာကြည်ဆောင်ရှောက်ပေါ့ဘုရားအလောင်းကအဲ့ဒီမှာနေတယ်အဲ့တော့သူ့ရဲ့တပည့်ဘုရားအလောင်းရဲ့တပည့်ကြီးဆိုရလဲတခြားမဟုတ်ဘူးရှင်ဘုရင်စီစဉ်နေစွန့်ပြီးတော့မှရေသေးဝက်လာတာတာမန်မဟုတ်ဘူးဇန်အဖေညင်ရတဲ့ရေသေးအဲ့ဒါတည့်ရဲ့ကြတဲ့ခါကျတော့တပည့်ကြီးဖြစ်တဲ့ဇံပညာရတဲ့ယသိကအေးအရှင်မရတို့နေခဲ့အောင်တပည့်တော်ဆရာသွားဖူးလိုက်အောင်မယ်ဆိုပြီးတော့ဆရာဖြစ်တဲ့ဘုရားလောင်းယသိကြီးထံလာတယ်ဘုရားလောင်းယသိကြီးနဲ့အဲ့ဒီမှာပြောဆိုပြီးတော့ဘေးနားမှာတဘောဖြာဆိုတဲ့ဖြာလေးခင်းပြီးတော့အဲ့ဒီမှာအဟောတုခံအဟောတုခံအောချမ်းသာလိုက်တာအောချမ်းသာလိုက်တာဆိုပြီးတော့ဥဒန်းလေးကျိုးနေတာအဲ့ချိန်မှာပြမတန်မင်းကဘုရားလောင်းရေသေးကြီးကိုလာဖူးဖို့ရောက်လာတယ်။ရောက်လာတော့ဟိုမှာသူ့ရဲ့တပည့်ကြီးကတော့အဟောတုခံအဟောတုခံပေါ့။အဲ့လိုဖြစ်နေတဲ့အခါကျတော့ဟိုမှာရေသေးအဟောတုခံတန်ကြားတဲ့အခါရောက်လာတဲ့ဘုရင်ကတမျိုးထင်သွားတယ်ကြည်စမ်းဒီရေသေးငါလာတာလေခီးဥကျိုးဆိုတာတွေဘာတွေမရှိဘူး။အဲဘုရားကလည်းအဟောတုခံအောချမ်းသာလိုက်တာချမ်းသာလိုက်တာဆိုတော့မနေနိုင်တာနဲ့ဘုရားလောင်းရေသေးကိုပြောတယ်အရှင်ရသေးတဲ့အရှင်ရသေးရဲ့တပည့်ကြီးကတော့ဘယ်လိုပြောမလဲအလိုရှိတိုင်းစားနော်ဗကြီးကပြီးတော့မှတရားနှလုံးမသွေးမနဲ့ချမ်းသာလိုက်တာချမ်းသာလိုက်တာနဲ့စိတ်များရည်နေသလားဥဒန်းနေကျုနေလိုက်တာဆိုပြီးတော့အထင်မှားပြီးပြောတော့မှမဟုတ်ဘူးမင်းကြီးတဲ့ဒီရသေးဟာရှင်ဘရင်ဘုရားကလာခဲ့တဲ့ရသေးတာမန်ရသေးမဟုတ်ဇန်အဖေညင်ရရသေးသူရဲ့ယသိဘဝချမ်းသာတရားချမ်းသာကိုအဟောတုခံဆိုတာတဲ့မင်းချမ်းသာတောင့်တနေတာမဟုတ်ဘူးတဲ့ဒီဘဝဗရိယရှင်မင်းလက်ထက်မှာလည်းမြတ်စွာဘုရားကမေးတဲ့အခါအရှင်ဗရိယအဲ့တိုင်းပဲဖြေခဲ့တာမြတ်စွာဘုရားတဲ့တပည့်တော်နန်းတော်မှာနေစဉ်တုန်းကအတွင်းစီမှာလဲတပည့်တော်ကိုလုံခြုံရေးအပြည့်အပြင်စီမှာလဲလုံခြုံရေးအပြည့်အာနန်းတွင်နန်းပြင်အိုးတပည့်တော်ကိုလုံခြုံရေးများစွာချထားပြီမယ်လို့တပီတော့အိပ်ရတဲ့ခါတစ်ဖြတ်ဖြတ်တုံလှုပ်ပြီးတော့မှတပီတော့အိပ်ရတာပါဖေယားတဲ့ဟုတ်တယ်လေလောကစည်းစိမ်ဆိုတာကတော့ပြောရလို့ရှိရင်အေးငှားထားတဲ့ပစ္စည်းယာစီတကူပမာဆိုရတယ်ငှားထားတာဆိုတော့အချိန်တန်ပြန်အဲ့ရမှာနောက်ပြီးတော့မှတခါစာတွေကပြောသလိုပေါ့မန္တပေသူပမာဆိုတာကြီးကန်းကအသားရတော့ကောင်းကောင်းစားမလားအောင်မေးတယ်ဘယ်ဟုတ်မလဲမရတဲ့ကောင်တွေကဝိုင်းစိတ်တယ်နဲ့အသာမစားရဘူးအစိတ်ပဲခံရတယ်နောက်ဆုံးအသာတုံးပြေချမှာချမ်းသာသာနေရအဲ့လိုပဲကာမဆိုတဲ့အသာတုံးကိုရထားပြီးဆိုရင်နဗေးကလည်းဝိုင်းစိတ်မဲ့လူတွေကအများကြီးအခုလည်းပဲကာမစည်းစိမ်နဲ့အောဒုခံဖြစ်နေတာမဟုတ်ပါဘူးတရားစည်းစိမ်နဲ့ဖြစ်နေတာပါဆိုပြီးတော့ရှင်းပြတော့မှဘုရင်ကြီးကလည်းသဘောကျသွားတာရှိပါတယ်အဲ့တော့ဘုရားလောင်းကနေသူ့ကိုဟောတယ်ယင်စအင်ကြီးနရခန္တိယောစအင်ကြီးနရခတိတဝေရာစဒုက္ခံသေးတိကာမေတုအနပိခဝါတဲ့လောကမှာလူတယောက်ကလူတယောက်ကိုစောင့်ရှောက်နေရတယ်နော်ဆိုရယ်လဲအဲ့ဒီပုဂ္ဂိုလ်မအေးချမ်းဘူးတခါလူတယောက်ရဲ့အဆောင်အရှောက်ကိုခံနေရပြီဆိုရင်လဲအဆောင်အရှောက်ခံရတဲ့ပုဂ္ဂိုလ်ဟာလဲမငြိမ်းချမ်းပါဘူးတဲ့အေးဘသူကမှဘသူကိုမဆောင်ရှောက်ဖဲနဲ့ကာမေသူအနပိခဝါတဲ့ဝဋ္ထုကာမကိလေသာကာမအပေါ်မှာငက်ကွက်မှုမရှိဘဲနေရမယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာတကယ်ချမ်းသာပါလေမိမိတို့လည်းစဉ်းစားကြည့်ပါတခါတည်းဆူတောင်းနေတောင်ရှိတယ်မလားသူချစ်ကိုသာရပါရစေတော့ကိုချစ်တော့မလိုချင်တော့ဘူးတဲ့ဘုန်းကြီးတကာကြီးကလည်း ကိုချစ်စားမအောင်ဆိုတော့ခွာကြနေတယ်ပြောရတာဘူချစ်ဆိုတော့အဲ့ဒါလူတွေကတတ္တဝါတွေကဟိုသူချစ်ကိုလိုချင်ညတယ်ဒါကြောင့်မလို့မျက်နှာမြင်ချစ်ခင်ပါစေအတန်ကြာတနာပါစေတဲ့ကြည်ပါအောင်လို့ပုံကစဉ်းစားကြည့်ပါကိုကချစ်မှပင်မန်းတာမဟုတ်ပါဘူးသူချစ်ကလည်းသိပင်မန်းပါတယ်ဘုန်းကြီးတို့အဖွားတယောက်သူ့မြေးလေးကိုချစ်လိုက်တာချစ်လိုက်တာဘယ်ကိစ္စမဆိုလဲချုပ်ချဲသူကတော့ချစ်တာဟိုဘက်ကမြေးကမြင်တာကချုပ်ချဲတယ်အဖွားကတော့ချစ်တာဟိုကတော့ချုပ်ချဲတာအဲအဲ့ဒါလို့ねကြာတော့လေမြေးကအဖွားကိုအကမခံတော့ဒါကြောင့်ဘုန်းကြီးတို့ကပြောတယ်တေကမာကြီးမြေးဆိုတာမြေးယုံမဲ့မြေးပါအဝမစားခြင်းနဲ့အဝစားရင်ယင်ပြေးလိမ့်မယ်အဲ့လိုဖြစ်ဒါမှမလို့ဒီစကားဒီတရားသိမှန်တယ်ကာမေသူအနာပိခဝါတဲ့ကာမအပေါ်မှာငက်ကွက်မှုမရှိမှချမ်းသာတာပါဒါမှမလို့ဘုန်းကြီးတို့တွေဒီကာမတော်မှာနေတော်လဲပဲဒီကာမတော်ထဲမှာအနစ်မခံပါနဲ့အချိန်တိုင်းနစ်ခံမဖြစ်အောင်ထွက်မြောက်အောင်ကြိုးစားကြဖို့အမတန်အရေးကြီးပါတယ်နော်အဲ့ဒီမှာမြတ်စွာဘုရားအလောင်းလည်းပဲဆံအပိညာအာလျော်စွာပြမပြီလာတယ်ဆိုတာရှိပါတယ်စာကြောင်းပြန်ပေါင်းလိုက်တဲ့ခါကျတော့ဟောဒီဗတ္တိယအရှင်မြတ်သည်ထိုခါတုန်းကတပည့်ကြီးပါပဲဝတ္ထုကာမနော်ကိလေသာပေကလွန်ချမ်းတာအခုဘုန်းကြီးတို့တွေအားလုံးဒီသမထကမ္မထံဝိပဿနာကမ္မထံစီးပြားနေဆိုတာတဲ့တဲ့ပြောလို့ရှိရင်ကာမဒေါကထွက်နေတာပါပဲ။ဘာကာမလဲဆိုရင်ကိလေသာကာမဒေါကထွက်နေတာပါ။ဒါဆိုရင်ဘုန်းကြီးတို့အပ္ပနကဝတ္ထေကဆေဆက်ပူဇော်ပြီးပါပြီ။ယခုဆက်ပြီးတော့မှအဲနောက်ဘုန်းကြီးတို့ဝတ်တစ်ခုပြောင်းပါမယ်နော်။ဝတ်တစ်ခုကိုပြောင်းလိုက်ပါပြီ။သီလဝတ်ပေါ့။ဇတ်တော်အားဖြင့်ပြောမယ်ဆိုလို့ရှိရင်7ခုမြောက်လက္ခဏာမိခဇတ်တော်ပါဒီဇတ်တော်ကတော့ဖြင့်ရှင်ဒေဝတာကြီးကိုအကြောင်းပြုပြီးတော့ဟောခြင်းဖြစ်ပါတယ်အရှင်ဒေဝတာကြီးသည်အခုနပြောခဲ့သလိုထိုဝါတွင်မှာပင်ဇံအဘိညာဉ်ရတော်လဲပဲနောက်ပိုင်းမှာအလိုဆိုးတွေကပ်လာတဲ့အတွေ့မကြည်နှက်စိတ်တွေများလာတဲ့အတွေ့အမြင်တွေမှားလာတဲ့အတွေ့ပြောရရင်တော့ယောနိသောမနတိကာရပျောက်ပြီးတော့အာယောနိသောမနတိကာရနှလုံးသွင်းနေလွဲလာတဲ့အတွက်ကြောင့်မလို့မလုတ်တဲ့မလုတ်တိုက်တာတွေကိုလှုပ်လာပါတော့တယ်ပြောရလို့ရှိရင်တန်ငါတင်ခွဲတဲ့ကိစ္စတွေဆောင်ရွက်လာပါတော့တယ်ဖျားရှင်ကိုပင်သေချောင်းကြံတဲ့ကိစ္စတွေလှုပ်လာပါတော့တယ်ဒါတွေကိုဘုန်းကြီးတို့သူ့ဇတ်တော်တွေရောက်လာတဲ့အခါပူဇော်မှာပါပြောရလို့ရှိရင်အဇတတရဲ့အခုအညီနဲ့နော်ဟလာဟိုအားလုံးသိတယ်နာလာကိရိစင်ပေါ်ဟောတာပေါ့နော်ဟိုမှာတော့ဒနာပါလာစင်လို့လဲသုံးပါတယ်စင်လွှတ်ပြီးတော့သေချောင်းကျန်နေနောက်တစ်ခါလေးဒီတော့ခါတဲ့အကျွမ်းကျင်တဲ့လေးဒီတော်ကြီးလွှတ်ပြီးတော့မှသေချောင်းကျန်နေနောက်စင်ကြီးလွှတ်ပြီးတော့သေချောင်းကျန်နေဒါတွေမရတဲ့ခါကျတော့ကိုယ်တိုင်တစ်ခါတည်းနဲ့ကြောက်မောင်းဆင်ပြီးတော့ဖះကိုသေချောင်းကျန်ဒါပေမဲ့လို့ဖះကမသေးပဲနဲ့ဘာတည်သွားတယ်ဒေဝတာကြီးရဲ့တရားတည်သွားတယ်ဖះကိုတည်ချောင်းကြံတဲ့ဒေဝတာကြီးကအသက်ကတော့မတည်သေးဘူးဒါပေမဲ့လို့သူ့တရားတွေတည်သွားပြီစံအဘိညာဉ်တွေလျှော့သွားပြီသူ့ရဲ့လူဘဝနတ်ဘဝရောက်ရမယ်ဘဝကောင်းရောက်ရမယ်ကုသိုလ်ကံတရားတွေဟာမှိန်ကုန်ပြီအပေရောက်ရမယ်ကံတရားတွေကတောက်ပကုန်ပြီအဲ့ဒါလို့အခြေအနေဖြစ်နေတာအဲ့ဒါဒေဝတာကြီးရဲ့အနေထားအကြောင်းပြုပြီးတော့မှမြတ်စွာဘုရားကအဲ့ဒီမှာအရှင်ဒေဝတာကဟိုတန်ဃာတွေကိုစီယုံသွားတယ်ဘယ်လိုစီယုံသွားတယ်လဲဝတ္ထု၅ပါးတောင်းတယ်ဆိုတာရှိတယ်တော်ကြောင်မှာနေပါစေဖေရမြို့ထဲမနေပါစေနဲ့ဖေရတတ်တတ်လို့ဖုံးပေးပါစေဖေရအတန်ဃာမဖုံးပေးပါစေနဲ့ဖေရဆိုတာတွေရှိတယ်ဘုန်းကြီးတို့သူ့နေရာရောက်တော့ပြောတာပေါ့အဲ့ဒီ၅ခုတောင်းလိုက်တော့တချို့ကသဘောကျသွားတယ်သဘောကျသွားတယ်အဲ့ဒါအဲ့ဒီသဘောကျတဲ့တန်ဃာတော်တွေကိုသူကခေါ်ပြီးတော့မှအဲ့ဒါခရတိတာထွက်သွားတာအဲ့ဒါကိုဘုရားရှင်ကသိတဲ့ခါကျတော့အေးအဲ့ဒီတန်ဃာတော်လေးတွေဟာနော်ယဟန်တော်တွေကညံရင်းချင်းရောက်နေပြီ ရှင်သာရိပုတ္တရာနဲ့ရှင်မောက္ကလံခေါ်ပြီးတော့တင်ချက်သားတို့အဲ့ဒီခရာတိသားကိုလိုက်သွားကြယောဒကြီးခေါ်သွားတဲ့ဒီခွဲသွားတဲ့ဒီတန်ခါ900ကိုတင်တို့သွားပြီးတော့ချီမြောက်ကြစောင့်ရှောက်ကြဆိုပြီးတော့မှလွတ်လိုက်တဲ့အခါကျတော့ရှင်သာရိပုတ္တရာနဲ့ရှင်မောက္ကလံရောက်သွားပါတယ်အဲ့ဒါတော့မှအရှင်ဒေဝဒါကြီးကအရှင်သာရိပုတ္တရာကိုမြင်တဲ့အခါအရှင်မောက္ကလံတို့မြင်တဲ့အခါကြည်စံကွာငါဝါဒကိုသာရိပုတ္တရာတို့မောက္ကလံတို့တောင်လက်ခံပြီးတော့ငါနောက်လိုက်လာပြီဟေးနှစ်သက်တယ်ပီတိတယ်ဖြစ်တယ်ကျေနပ်တယ်ဆိုဖြစ်နေတာအဲ့ဒါကောကလိကာကတတိပေးပြီးတော့ဒီလိုစာတွေမှာရှိပါတယ်ပြောရလို့ရှိရင်သူကိုယ်သူဖရာအတုလို့ပြီးတော့မှခဏမိကနဲ့အိတ်နေတဲ့အချိန်ကဲခြေသားသာရိပုတ္တရာတော့ဖရာပုံစံပေါ့ဖရာတုဆိုတော့ဖရားလိုပဲ चित्त တာတိဗုဒ္ဓရာဟောဒီတန်ဃာတွေကိုအဲတင်တရားဟောလိုက်ပါအောင်ပေါ့ဆိုတော့ရှင်သာတိဗုဒ္ဓတရားဟောချလိုက်တာနော်ရှင်သာတိဗုဒ္ဓတို့ရှင်မောကလံတရားဟောချလိုက်တာအရှင်မြတ်ဒီတရားသူသည်ကဲအရှင်ဖရားတို့ဒီမှာနေမလားဖရားထံပြန်လိုက်မလားအိုးမြတ်စွာဘုရားထံပြန်လိုက်မှာပေါ့ဖရားဆိုတော့အပါ900လောက်အကုန်ပါသွားကြအကုန်ပါသွားကြအဲ့ဒီအကုန်ပါသွားပြီးတော့မှပြန်လာတဲ့အခါတန်ဃာတော်တွေကချီးမွမ်းကြတာအိုးကြည်စမ်းတို့ရဲ့နောင်တော်ကြီးဖြစ်တဲ့အရှင်သာရိပုတ္တရာဟာတန်ဃာများစွာခြံရံပြီးတော့လာလိုက်တာအင်မတန်တင့်တယ်လိုက်တာတင့်တယ်လိုက်တာကြည်စမ်းဩအရှင်ဒေဝဒါကြီးခမရမှာတော့တပည့်ရှာနော်တပါးတဲ့နဲ့ဆိုတာလို့ပေါ့သူ့ရဲ့တပည့်နည်းနည်းပဲကြံတော့တယ်ကိုကာလီကာတို့ဘာတို့ပဲရှိတော့တာဩဟိုမှာတော့အခြံရံဆုပ်ယုပ်ပြီးတော့ဒီမှာတော့အခြံရံများတင့်တယ်လိုက်တာဆိုပြီးတော့အရှင်သာရိပုတ္တရာကိုတန်ဃာတော်တွေကချီးမွမ်းကြတာကိုဘုရားရှင်သိတဲ့အတွက်မြတ်စွာဘုရားအေးသာရိပုတ္တရာဟာဒီဘဝမှာသာတပည့်ပရိသတ်အချမ်းအញ្ញံနေနဲ့တင့်တယ်တာမဟုတ်သေးဘူးတဲ့တန်တရာမှာတော့ငါလည်းတင့်တယ်ခဲ့တယ်ဆိုပြီးတော့မှအခုဘုန်းကြီးတို့ပြောမဲ့ဒီလက္ခဏာနော်မိဂါဆတ်ဆိုတာကိုဟောတာနော်လက္ခဏာမိဂါဆတ်အဲ့အဲ့မှာမြတ်စွာဘုရားကဒီအဲ့ဘဝတုန်းကတော့ပေါ့နော်မကရာတိုင်းရာဇကြိုပြီးမှမကရာမင်းအုပ်ချုပ်တဲ့အချိန်ဘုရားတော်ကတော့အဲ့မှာတမင်မျိုးမှာဖြစ်ပါတယ်တမင်မျိုးမှာဖြစ်တဲ့အခါကျတော့တမင်ပရိသတ်အချင်းညာတထောင်ရှိတယ်ပေါ့တထောင်ရှိတဲ့အခါကျတော့တဖြည်းတဖြည်းနဲ့တမင်ကလည်းအိုးပြီးတော့မှလာတဲ့အခါသူ့ရဲ့သားနှစ်ယောက်ရှိပါတယ်လက္ခဏာနဲ့ကာလာတဲ့အခုဒီဇတ်တော်မှာပါတယ်လက္ခဏာမိကာဆိုတာလက္ခဏာဆိုတာကသားကြီးနာမည်ပေါ့မိကာဆိုတာတမင်နော်လက္ခဏာတမင်ဇတ်ပေါ့ပြောရရင်အဲ့အဲ့ဒီမှာဟိုဘုရားအလောင်းကပင်ကိုအဖြစ်လဲပဲပါရမီဖြည့်ထားတဲ့ဉာဏ်ရှိတဲ့ဘုရားအလောင်းပြီးပြီးချိန်ဆပြီးတော့မှကာလကိုကြည့်ပြီးတော့သားတွေကိုဩဝါဒပေးတယ်။ဘာလဲဆိုတော့ကောက်စဘာတွေမှဲ့တဲ့အချိန်ဆိုရင်လူတွေကသူတို့ကောက်စဘာကိုပျက်စီးမှဆိုးတဲ့အခါကျတော့ဒီသမင်တွေကလာလာစားတတ်တဲ့အတွက်စားတဲ့သမင်ကိုဖြတ်သွားတဲ့သမင်ကိုသမင်တွေ့ရင်တပဲ။သမင်တွေအဲ့အချိန်ဆိုသေဝရပြင်ထားပဲ။အဲ့ဒါကိုဘုရားအလောင်းကအတွေ့အကြုံနဲ့ဉာဏ်အမျိုးမြင်နဲ့သိတဲ့အခါကျတော့သူ့သားနှစ်ယောက်ခေါ်တဲ့ခြေသားတို့တဲ့ဒီချင်းဟာကောက်ပဲသီးနှံနေမှဲ့တဲ့အချိန်ဒီချင်းဆိုလူတွေကတို့ကိုအင်မတန်နှိပ်စက်ခြင်းကြတာသူတို့ကောက်စပါးစားစားမစားစားတို့ကိုတားကြတာအဲ့တော့တို့ကိုဘာလုပ်ကြလဲတခါတည်းဟိုချောင်းမြောင်ပြည့်ယုံနေမကတော့ဘူးအဲ့ဒီကောက်စပါးစားမယ်လို့တမင်တွေလာမယ်လမ်းကြောင်းတွေပါတခါတည်းဟိုချောက်တွေထောင်ထားခါလဲဟိုပြောရလို့ရှိရင်အန္တရာယ်ဖြစ်အောင်တမင်တွေမသေးသေးအောင်ကိုလှုပ်ထားတဲ့ဟာတွေရှိတယ်တဲ့ဒါကြောင့်မလို့တင်ချက်သားတို့ဘာလို့ရမလဲဆိုလို့ရှိရင်ဒီကောက်စဘာတွေမှဲ့တဲ့ချိန်မှာဟိုးတောင်ချီနားမှာသွားနေကြကောက်စဘာတွေရိတ်သိမ်းပြီးကြတော့မှပြန်လာခဲ့ကြဆိုပြီးတော့အဖေတမင်ကြီးကမှာတော့ဟုတ်ကဲ့အဖေဆိုပြီးတော့အဲ့ဒီမှာတယောက်900စီဘုရားအလောင်းကตาကြီးလက္ခဏာနဲ့ตาငယ်ကာလကိုခွဲပေးလိုက်တာအဲ့ဒီမှာကာလရဲ့အနေအထားကသူကညံမရှင်ဘူးထင်ရလုတ်တတ်တဲ့အကျင့်ရှိတယ်တနည်းပြောခဲ့သလိုပေါ့ဘာလဇိယိတ်ကပါလာတယ်ပါလာတော့သူကမစင်သာဘူးသွားခြင်းလည်းမသိဘူးမသွားခြင်းလည်းမသိဘူးအာလူတွေရဲ့နေတဲ့ရွာတွေနာမြို့ရွာနာကတ်သွားလို့သွားအာနေခင်းသွားလိုက်အညာနေပဲသွားလိုက်ညာဦးသွားလိုက်ဆိုတော့ဟိုသတ်တာနဲ့သူ့တမင်တွေတပါးတစားတော်လေးကိုပါကုန်တယ်အတိခံရတဲ့တမင်များလာတယ်အဲလက္ခဏာတမင်ကတော့ညံရှင်တယ်အဖေစကားနားထောင်နေဆိုရမှာပေါ့ เอ้နေกินนี่แหละไม่ตั้วဘူးไม่เผ็ดဘူးยัวตุยัวตานาไม่กัดဘူးเอ้နောက်တစ်ချက်ก็เลยเว้ยเอ้ญาอูใบเนาะไม่ตั้วได้ဘူးตะกองลောက်มามันเลยซ้อแล้วไม่ตั้วဘူးตะกองลောက်มาตั้วเสียลาเสียชื่นဖြတ်ตั้วเลยเอ้อราสินญญันเตียเว้ยสินญญันเตียเว้ยပြောရလို့ရှိရင်ဘုန်းကြီးတို့ပြောနေကြလူချင်းတော်မှာတလန်ချင်းတူပေမဲ့လို့ကံညာဝရိယမတူဘူးဆိုတာလို့ဒီမှာလဲသမင်ချင်းတူတယ်စင်ရှင်တော်တရားညာချင်းကွာသွားတယ်တိရစ္ဆာန်လဲတိရစ္ဆာန်ရဲ့ထိုက်တန်နဲ့เนาะစင်ရှင်တော်တရားရှိရတာပဲရှိရတာပဲအဲ့ဒါလို့ ਨੇ တခါတည်းဟိုသူ့ရဲ့ခမီးတော်ကြီးပေါ့ခမီးတော်ပေါ့သမင်ကြီးထံသွားပြီးတော့မှเนาะอูไตได้อาคามาជីไล่တော့โหลักษณะตะเมนก็တော့ตะกองน้องไม่เปี่ยวฮู้อัญญาอย่าง900เนี่ยจีชาเจ็ดดิชิชิเปลี่ยนลาไหนเนี่ยอ๋อกาละตะเมนก็တော့ဖြင့်จุตุเจเตลีเนี่ยပြောว่าเองတော့สายะပြောว่าเองတော့ตะกองแม้จั่นတော့เลยเด้เอ้าบาเลยก้องซองก้องซองก้องซองก็อเมออเมนอศีญญญาไม่ရှိထင်ရနေလိုက်တဲ့အခါမှာနောက်လိုက်တွေဟာပျက်စီးကုန်ကြတယ်အဲ့ဒါလို့ねအဲ့ဒီဘဝမှာเนาะဘုရားလောင်းကနေပြီးတော့သူတို့နှစ်កောင်ပေါ်ပြောရရင်တော့ตาနှစ်ယောက်ကိုကြည့်ပြီးတော့မှပြောတယ်ယောဟောတိတိလဝတံအတ္ထောပရိသန္ဓာရဝုတ္တိနံဘာပြောတယ်လဲဆိုရင်ခေါင်းဆောင်ဆိုတာတဲ့ပရိသန္ဓာရရှိရတယ်သီလဝတ္တံအကျင့်အာစာရသီလရှိရတယ်လူမအကျင့်အာစာရသီလရှိရတာမဟုတ်ဘူးတိရစ္ဆာန်လည်းရှိရမှာပဲအခုနပြောတဲ့အာမိသပရိသန္ဓာရနဲ့ဓမ္မပရိသန္ဓာရဘာလဲသူသည်အဖေသူသည်ခေါင်းဆောင်တခါသူ့ရဲ့သားနှစ်ယောက်ဖြစ်တဲ့လက္ခဏာနဲ့ကာလလည်းပဲခေါင်းဆောင်နေပဲအဲ့တော့ဘာလုပ်ရမလဲဆိုရင်မကောင်းတာတွေကိုမလုံးမိအောင်ဒါဆုံးမရအဲဆုံးမတာကိုဓမ္မပဋိသင်္ထာရလို့ခေါ်တယ်ဓမ္မနဲ့အစိစက်ပြုထားတာတက်ခါအာမိသပဋိသင်္ထာရဆိုတာစကြဲကိုသွားရမယ်ပြောရလို့ရှိရင်နေမကောင်းတဲ့သမင်တွေရှိရင်ပြုစုရမယ်စောင့်ရှောက်ရမယ်ဟောအခုညီတွေပေးရမယ်အာမိသပဋိသင်္ထာရအခုဘုန်းကြီးတို့လူတွေလည်းအတူတူပဲလေကိုယ်နဲ့အတူတူကတန်ခါပဋိသလူပဋိသအတူတူကနေကြပြီဆိုရင်အာမိသနဲ့လည်းစောင့်ရှောက်ကြရတာပဲဓမ္မနဲ့လည်းစောင့်ရှောက်ရတာပဲမိဘနဲ့သားသမီးလည်းဒီလိုပဲလေရှာကြွေးတယ်ဆိုတာဒါအာမိသနဲ့ပရိသန္ဓရာစောင့်ရှောက်တာပဲအဆုံးမပေးတယ်ဆိုတာဓမ္မပရိသန္ဓရာနဲ့စောင့်ရှောက်တာပဲဒါကြောင့်မလို့အဲ့ဒီဒေသနာပေါ့ဘုရားလောင်းသမင်ကဟောတိသီလဝတ္တံအတ္တပရိသန္ဓရာဝုဒ္ဓိနံလက္ခဏပတ္တအာယန္တံညာတိတံခပူရခတံအထပတ္တိမံကာလံသူဝိဟိနံဝညာတိပိတဲ့အဲ့ဒီအာမိသပရိသန္ဓရာဓမ္မပရိသန္ဓရာရှိတဲ့အကျင့်အာစရသီလနဲ့ပြည့်စုံတဲ့လက္ခဏာကတော့ပရိသတ်တယောက်တော်မလျော်ဘဲနဲ့ဆွေမျိုးများစွာခြံရံပြီးတော့ပြန်လာနိုင်တယ်